Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင်2019ခုနှစ်ဇူလိုင်လ22ရက် VOA American တန်ရင်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေ line to meter 1925 32နဲ့ line meter 190တို့ကနေဓာတ်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျမများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့တင်ဆက်ပေးသွားမှာဖြစ်ပါတယ်။ဟောင်ကောင်မှာဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာရာသီဥတုတန်အလွန်ပူတဲ့ကြားကပဲအပူတန်ကိုခံပြီးတော့ဒီကနေ့မှဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဗြိတိန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေကိုပို့ပြီးတော့အချိန်မြင့်လာအောင်လုပ်နေတဲ့ဗြိတိန်နိုင်ငံတွေကနိုင်ငံရေးအားစုတွေကိုဗြိတိန်အနေနဲ့ထိမ့်ဖို့လိုတယ်လို့အီရန်ကဒီကနေ့မှသတိပေးလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာတေကံဘုတ်ခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ10ဦးထပ်မံတည်ဆုံပြီး30ကျော်တရားရသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သောတာရှင်နေနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်မြေပုံနဲ့အမ်းမြူနယ်မှာအစိုးရစစ်သည်မော်ကိုရခိုင်တိုင်းဒေသလက်နက်ကိုင်တပ်ကပစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာဒေသခံပြည်သူတွေလုံခြုံရေးအတွက်စိုးရိမ်နေတဲ့အကြောင်း
တကယ်တိုက်ခိုက်ချက်ကမြေပုံနဲ့အမ်းမြူနယ်အစ
မြေပုံမျိုးနဲ့ပြည်သူ့လူတော်ကိုယ်စားလှယ်ဦးဖေးတန်းပြောသွားတာပါအပြည့်အစုံကိုမကြခင်မှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့မြမရေးရာဆွေးနွေးကန်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်မြမပြည်မပေးစာများနဲ့ကဘာတလွှားထူးခြားဆံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးပါမယ်အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညူဦးကပြောပြပေးပါရှင်
ဟောင်ကောင်မှာဆန္ဒပြသူထောင်ပေါင်းများစွာဟာရာသီဥတုတန်အလွန်ပူတဲ့ကြားကပဲဒီအပူတန်ကိုခံပြီးတော့ဒီနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေဟာအနောက်အင်ဂျီတွေကိုဝတ်ဆင်ဆန္ဒပြခဲ့ကြပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရက်လှုပ်ဆောင်သွားဖို့စာရန်တွေကိုကင်ပြီးတော့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်အငြင်းပွားစရာဖြစ်နေတဲ့တရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင့်ဟောင်ကောင်ဒေသခံတွေကအစိုးရကိုဆန္ဒပြနေကြတာပါလွန်ခဲ့တဲ့နှစ်လအတွင်းဟောင်ကောင်ဆရာကိုဆန္ဒပြတဲ့သူဟာတန်းတဲ့ချီရှိခဲ့တာကြောင့်ဟောင်ကောင်မှာတခါမှမကြုံဘူးလို့အောင်ကိုဆန္ဒပြတဲ့သူအရေအတွက်များခဲ့တာဖြစ်ပြီးဗြိတိန်နိုင်ငံစီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးခဲ့တဲ့နောက်22နှစ်အတွင်းအစိုးရဆုံးလူမှုမငြိမ်သက်မှုလည်းဖြစ်ပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီဥရေကျန်းကြောင့်အခုလိုလူမှုမငြိမ်သက်မှုဖြစ်တဲ့အပေါ်မှာတောင်းပန်လိုက်ပြီးတော့ဒီဥရေကျန်းကိုလည်းလုံးဝရုပ်သိမ်းခဲ့ပါတယ်ဥပဒေကြမ်းကိုရုပ်သိမ်းပြီးချိန်ကစပြီးဆန္ဒပြပွဲတွေကဖြည်းဖြည်းချင်းအသွင်ပြောင်းလာခဲ့ပြီးတော့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ရဲတပ်ဖွဲ့ရဲ့အင်အားသုံးနေနေမှုတွေအပေါ်မှာစုံစမ်းစစ်ဆေးမှုတွေလှုပ်ဖို့ကိုတောင်းဆိုလာနေကြတာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာအသေးခံဘုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ10ဦးထက်မနည်းသေဆုံးပြီးတော့30ဦးဒဏ်ရရှိခဲ့တယ်ဆိုပြီးပါကစ္စတန်နောက်မြောက်ပိုင်းကတာဝန်ရှိသူတွေကပြောပါတယ်Dira Ismail Khan အရက်မှာရှိတဲ့လုံညွေးစခန်းတစ်ခုမှာအခုတနင်္ဂနွေနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုဖြစ်ခဲ့တာဆိုပြီးတော့ရဲဘက်ကပြောပါတယ်။နောက်ထပ်အသေးခံတိုက်ခိုက်မှုတစ်ခုကတော့ပထမဆုံးကတိုက်ခတ်ခံရတဲ့ကဒဏ်ရာသူတွေကိုခေါ်သွားတဲ့စီးုံတီုံမှာထပ်ဖြစ်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာတော့အသေးခံဘုံးခွဲတိုက်ခိုက်သူဟာအမျိုးသမီးခေါင်းကြီးခြုံထားတယ်လို့သိရပါတယ်။နောက်ထပ်ထိခိုက်ဒဏ်ရာမှုတွေအဲ့ဒီမှာထပ်ဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာဆိုပြီးတော့ပါကစ္စတန်တာလီဘန်ဘက်က VOA ကိုပို့တဲ့အီးမေးလ်စာမှာဖော်ပြထားပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံမှာပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့မှာကျင်းပနေပြီးတော့ယူကရိန်းနိုင်ငံသားတွေလည်းမဲယုံတွေကိုသွားပြီးတော့မဲပေးနေကြပါတယ်ပြီးခဲ့တဲ့ဧပြီလကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့ဟာတာတယုတ်ဆောင်ဗလာဒီမီယာဇလင်စကီကိုယူကရိန်းနိုင်ငံသားတွေအများပြားကထောက်ခံမဲပေးခဲ့တာကြောင့်သူကသမ္မတဖြစ်လာခဲ့ပါတယ်အခုလိုပါလီမန်ရွေးကောက်ပွဲကိုစောစောစီးစီးကျင်းပလိုက်တဲ့အတွက်သမ္မတအနေနဲ့လည်းသူရွေးကောက်ပွဲအနိုင်ရခဲ့တဲ့အောင်မြင်မှုအရှိန်အဟုန်ကိုဆက်ပြီးတော့ထိန်းသွင်းနိုင်ဖို့မျှော်လင့်နေတယ်လို့ဒီ economic စီးပွားရေးမဂ္ဂဇင်းကအကဲခတ် Agnes Otolani ကပြောပါတယ်ယူကရိန်းနိုင်ငံသားအများစုကသူတို့ရဲ့ပါလီမန်တွင်းမှာအရေးလိုက်စားမှုတွေရှိနေတယ်လို့ရှုမြင်နေကြပြီး Mr. Zelensky ကိုအဲ့ဒီနိုင်ငံရဲ့အလွှာတစ်ခုကိုရှင်းဖို့အတွက်လုပ်ပိုင်ခွင့်ပေးခဲ့တာကြောင့်အခုလိုပါလီမန်ရွေးကောက်ပွဲကိုစောစောစီးစီးကျင်းပခဲ့တာဖြစ်ပါတယ် Zelensky ရဲ့ပြည်သူ့ဝန်ဆောင်မှုပါတီအနေနဲ့ဒီပါလီမန်ရွေးကောက်ပွဲမှာအခြေအနေကောင်းနိုင်တယ်လို့ခန့်မှန်းနေကြပါတယ်ဒါပေမဲ့လည်းသူတို့အနေနဲ့ပါလီမန်အမတ်နေရာအများစုကိုတော့ရကြမှာရမှာဖြစ်တဲ့အတွက်ညမောင်းအဖွဲ့တစ်ခုဖွဲ့လာနိုင်ခြင်းရှိပါတယ်အသစ်ဖွဲ့စည်းမဲ့ပါလီမန်ကလုံးဝမတူကွဲပြားလာနိုင်ပြီးတော့ပါလီမန်အမတ်တွေက90ရာခိုင်နှုန်းလောက်ကလည်းအသစ်တွေဖြစ်လာနိုင်တယ်ဆိုပြီးတော့နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
ဂျာမနီနိုင်ငံမှာတော့နာဇီအာဏာရှင်အဒော့ဖ်ဟစ်တလာကိုလောက်ကြံမှုယူဆခဲ့တဲ့ထင်ရှားတဲ့သမိုင်းဝင်ထိမ့်ဖတ်85နှစ်မြောက်မနေ့စနေနေ့တုန်းကကျင်းပဖြစ်ပါတယ်အဲ့ဒီဖြစ်စဉ်မှာတော့ဒ ဒီလှုပ်ချမှုကြိုးစားခင်မှုကမအောင်မြင်ခဲ့ပဲနဲ့လှုပ်ချမှုမှာပါဝင်သူတွေဟာတတ်ဖြတ်ခံခဲ့ရပါတယ်။အခုထိမပွဲကတော့အဲ့ဒီတုန်းကတတ်ဖြတ်ခံရသူတွေကိုဂုံပြူတာပါ။အဲ့ဒီလှုပ်ချမှုကိုဥဆောင်ခဲ့တဲ့ဒီဗိုလ်မှူးကြီး Klaus von Stauffenberg တတ်ဖြတ်ခံရတဲ့အဆောင်ရှိမျက်နှာစာမှာလုပ်တဲ့အဲ့ဒီဂုံပြူပွဲမှာတော့စစ်သည်400လောက်ပါဝင်ပြီးတော့ဂျမ်နီဝန်ကြီးချုပ် Angela Merkel တယောက်ပါတယ်။ဒီသမိုင်းသင်ကန်းစာမှာပျောက်ပြတ်သွားစေဖို့ကိုအမတ်တရားထင်းထင်းထားရမယ်ဆိုပြီးတော့ဝန်ကြီးချုပ် Merkel ကအဲ့ဒီပွဲမှာပြောဆိုသွားပါတယ်။1944ခုနှစ်ဇူလိုင်20ရက်နေ့မှာဗိုလ်မှူးကြီး von Stauffenberg ဟာနာဇီကောင်းဆောင်ဟစ်တလာကိုလက်ဆွဲဘုံနဲ့တိုက်ခိုက်ဖို့ကြိုးစားပါတယ်။ဒါပေမဲ့လည်းအဲ့ဒီဘုံပေါက်ကွဲတဲ့အချိန်မှာခုံတလုံးကအကာအကွယ်ရခဲ့လို့ Adolf Hitler အသက်ရှင်ကျန်ခဲ့ပါတယ်။အဲ့ဒီနောက်နာဇီပိုင်းတွန့်ပါပဲ von Stauffenberg နဲ့လောက်ချမှုမှာသူနဲ့တူပါဝင်သူတွေတပ်ဖြတ်ခံခဲ့ရပါတယ်။ချိန်တုန်းကသူတို့ကိုနာဇီတွေကတစ်စပေါက်တွေဆူပြီးတော့ကင်မွန်းတက်ခဲ့ပေမဲ့အခုတော့သူတို့ဟာတရားကောင်းတွေဖြစ်လာခဲ့ပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဗြိတိန်နိုင်ငံပိုင်ရေနံတင်သင်းဘောကိုအီရန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်နိုင်ငံခြားထင်မှားမှုတွေမြင့်တက်နေတာနဲ့ပတ်သက်ပြီးတော့အီရန်ကဗြိတိန်ကိုသတိပေးလိုက်ပါတယ်။နိုင်ငံခြားထင်မှားမှုတွေဖြစ်နေတာကိုပို့ပြီးတော့အရှိန်မြင့်လာအောင်လုပ်နေတဲ့ဗြိတိန်နိုင်ငံတွင်းကနိုင်ငံရေးအင်အားစုတွေကိုဗြိတိန်အနေနဲ့ထိန်းဖို့လိုတယ်လို့အီရန်ကဒီကနေ့မှာတိုက်တွန်းပါတယ်။ပါရှန်ပင်လယ်ကွေ့ထဲမှာကဟော်မူးစ်ရေလက်ကြားမှာဗြိတိန်နိုင်ငံပိုင်စတေနာအင်ပီရိုရေနံတင်သင်းဘောကိုတောက်ချနေတဲ့ကအီရန်ဘက်ကဖမ်းဆီးလိုက်တာဟာရန်လိုတဲ့လုပ်ရဖြစ်တယ်လို့ဗြိတိန်ကပြောကြားလိုက်ပြီးဒီသင်္ဘောကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးအီရန်ရဲ့ရှင်းပြချက်ကိုလက်မခံဘဲနဲ့ပယ်ချလိုက်ပါတယ်။ဗြိတိန်ဆိုရအနေနဲ့နိုင်ငံသားမှရှိနေတဲ့တင်းမာမှုတွေကိုပို့ပြီးတော့မြင့်တက်လာအောင်လှုပ်ချနေကြတဲ့ပြည်တွင်းနိုင်ငံရေးအင်အားစုတွေကိုထိမ့်ဖို့လိုတယ်လို့ဒေသလိုပြီးတော့ဒေသတွေမှာအခြေအနေတွေကနည်းနည်းလေးမှအတင်းဆောင်မခံဖြစ်နေချိန်မှာအခုလိုလှုပ်တာဟာအနေအများပြီးညံအမျောမြင်နည်းလွန်ရရောက်တယ်လို့လည်းဗြိတိန်နိုင်ငံဆိုင်ရာအီရန်တန်ကိုလည်းဟမစ်ဘိုင်ဒန်ရဲ့ဂျက်ကထွေတကနေပြောပါတယ်ဒါပေမဲ့လည်းအီရန်နေနဲ့ဘယ်လိုပုံစံမျိုးနဲ့ဆိုအခိုင်အမာရင်ဆိုင်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီမတိုင်ခင်တရက်ကတော့အီရန်ဆိုးရရဲ့လုံရည်တွေဟာဆိုးရင်စရာလက္ခဏာတွေဖြစ်ပြီးဂျီရော်လ်ဒါရေလက်ချာမှာစီးရီးယားနိုင်ငံကိုသွားနေတဲ့အီရန်ရေနံတင်သင်းပေါက်ကိုတရားဝင်ဖမ်းဆီးလိုက်ပြီးတဲ့နောက်အီရန်နိုင်ငံအနေနဲ့ဒေသတွင်းမှာမတိမငြိမ်ဖြစ်အောင်အနေအများပြီးတရားမဝင်တဲ့လမ်းကြောင်းကိုရွေးချယ်တာမျိုးဖြစ်နိုင်တယ်ဆိုပြီးဗြိတိန်နိုင်ငံသားဝန်ကြီးဂျယ်ရီဟန်ကပြောပါတယ်ဖမ်းဆီးခံထားတဲ့သင်္ဘောသားတွေကတော့အနေအကင်းကင်းနဲ့ရှိနေတယ်လို့ဟော်မစ်ဂန်ပြည်နယ်စစ်ကအနာပိုင်းအဖွဲ့အကြီးအကဲကဒီနေ့မှပြောပါရယ်ခင်ဗျာ
အမေရိကန်ပြည်တော်စုနေရာတော်များများကိုဝင်ရောက်နေတဲ့ပြင်းထန်တဲ့အပူလှိုင်းဒဏ်ကြောင်မလို့လူ6ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ကြားမိုက်တောင်ရှိသူတွေကပြောပါရယ်မေရီလန်းပြည်နယ်အရီဇိုနာပြည်နယ်နဲ့အာကန်ဆက်စ်ပြည်နယ်တွေမှာအပူချိန်မြင့်တက်လာတာနဲ့ဆက်နွယ်ပြီးတော့သေဆုံးတဲ့သတင်းတွေရရှိနေပါရယ်အခုသတင်းပတ်ရုံးပိတ်ရက်အတွက်မှာအမေရိကန်ပြည်တော်စုမှာစုထမ်းစမြင့်တက်နေပြီးတော့အနေရှိတဲ့အပူလှိုင်းကြောင့်ဒီသတိမပြုနိုင်ကြလို့ရှင်အပူရှက်တာနဲ့အပူပြင်းတဲ့အတွက်ကျမကြီးကထိခိုက်နိုင်ခြေတွေရှိတယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားခဲ့ပါတယ်။နိုင်ငံတကာစီစဉ်ထားတဲ့အခမ်းအနားတွေပွဲတော်တွေဖျော်ဖြေပွဲတွေနဲ့အောက်စားပွဲတော်များများကိုလည်းရာသီဥတုကြောင့်ဖျက်သိမ်းထားပါတယ်။အပူချိန်ဟာညချိန်မှာတော့မှဆက်ရှိနေပြီးတော့အခုတနင်္ဂနွေနေ့မှာအရှိဘက်ကန်ဦးထဲမှာအပူချိန်ပိုလာနိုင်တယ်လို့မိုးလေဝသဌာနကသတိပေးထားပါတယ်။ဒါကြောင့်မလို့တက်ရွက်ကြီးသူတွေပို့ပြီးတော့ကူးဆိုင်ဖို့မှားနေပါတယ်။လေပူတွေကိုထိန်းထားလို့ဖြစ်နေတဲ့လေဖျားပြင်းထန်နေမှုကြောင့်လည်းအမေရိကန်လေပိုင်းဒေသနဲ့အရှိဘက်ကန်ဦးနဲ့ဒေသကမြို့တွေမှာအပူချိန်ပိုးနေပါတယ်။ဒါကြောင့်လည်းမြို့တွေမှာအဲ့ဒီဒေသမှာရှိတဲ့မြို့တွေမှာအများပြည်သူတုံးရေကူးကန်တွေကိုချိန်တိုးဖွင့်ပေးနေပြီးတော့အများပြည်သူကိုလည်းပြင်းထန်တဲ့အပူကိုဘယ်လိုရင်ဆိုင်မလဲဆိုတဲ့ပညာပေးမှုတွေမြို့စီမံသားရေးအဖွဲ့တွေကထုတ်ပြန်ပေးနေပါတယ်ခင်ဗျာ။
တောင်အာရှဒေသကအိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမုတ်တုံမိုးတက်ထန်စွာရာသွန်းပြီးရေကြီးတာကြောင့်တည်ဆုံသူရေတွက်ဟာ152ယောက်ရှိသွားပြီးဖြစ်ပြီးတော့တန်းနဲ့ချီပြီးတော့လည်းရေဝေးအန္တရာယ်ကိုရင်ဆိုင်နေရတယ်လို့အာနာပိုင်တွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့ပတ်အတွင်းရေကြီးမှုတွေကြောင့်နီပေါ်နိုင်ငံမှာ90ထက်မနည်းတည်ဆုံပြီးတော့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာသန်ပြည်နယ်မှာတော့90ထက်မနည်းတည်ဆုံခဲ့ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့တရာစင်ကျော်တည်ဆုံခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းရေပြန်ချသွားပြီးဖြစ်ပေမဲ့လည်းရေကြီးမှုကြောင့်အာသန်ပြည်နယ်တဝမ်းကရွာ3900မှာနေထိုင်နေကြတဲ့လူ 4.8 သန်းလောက်လဲရေဘေးဒုက္ခနဲ့ရင်ဆိုင်နေရတယ်လို့ပြည်နယ်ရဲ့ဘေးဒုက္ခခေစိဌာနတာဝန်ရှိသူတို့ကပြောပါတယ်။ဒါပြင်အိန္ဒိယနိုင်ငံဘီဟားပြည်နယ်မှာဆိုရင်လဲရေကြီးမှုကြောင့်နှစ်သန်းခွဲလောက်ဒုက္ခနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်ခင်ဗျာ။
ကမ္ဘာပေါ်ကိုလူသားတွေပထမဆုံးခြေချနိုင်ခဲ့တဲ့နှစ်90ပြည့်ဇူလိုင်20ရက်နေ့မှာအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဒလမျိုးသမိုင်းတွင်အောင်လုပ်ခဲ့ကြတဲ့အမေရိကန်အာကသယဉ်မှု3ဦးကိုချီးကျူးဂုဏ်ပြုစကားပြောပါရယ်သူတို့3ဦးဟာအာကသပြိုင်ပွဲကိုနိုင်ရတာထက်ပိုပြီးတော့ကြီးကျယ်မြင့်မြတ်တဲ့အရာတွေကိုလုပ်နိုင်ခဲ့တဲ့အကြောင်းသူတို့ဟာဒီအမေရိကန်ပြည်တော်စုကိုပိုပြီးတော့ထင်ရှားစေခဲ့တဲ့အကြောင်းသူတို့ကြောင့်မလို့တူတောင်းတဲ့အချိန်ကာလအတွင်းမှာပဲဒီကမ္ဘာလုံးကလူသားတွေဟာသသားရဲရှိခဲ့တဲ့အကြောင်းဖလော်ရီဒါပြည်နယ်ကကနေဒီအာကသဆန်ခန်းမှာကျင်းပတဲ့နှစ်ပတ်လည်ထိမ့်မှတ်အခမ်းအနားမှာမိုက်ပန့်စ်ကပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
2019ဘောလုံးရာသီကျိုး ICC ဖလားဘောလုံးပွဲတွေကိုဒီကနေ့ကစားနေကြတာမှာတော့တန်မ်ဟော့စပယ်အတင်းကအနိုင်ရတော့ပါတယ်တော့တန်မ်နဲ့ယူဗန်တက်စ်တို့စင်ကိုမာဒီကနေ့ကစားကြတာမှာတော့တန်မ်ဟော့စပယ်အတင်းကယူဗန်တက်စ်ကို3-2နဲ့နိုင်တော့တာဖြစ်ပါတယ်တော့တန်မ်တို့ဂိုးတွေကိုတော့လမဲလာမူရနဲ့ဟယ်ရီကိန်းတို့ကသွင်းပေးခဲ့ပြီးတော့ယူဗန်တက်စ်တို့ဂိုးကိုတော့အီဂွိုင်းနဲ့ရိုနယ်ဒိုကသွင်းပေးခဲ့တာပါတော့တန်မ်အတွက်နောက်ဆုံးအနိုင်ဂိုးကိုတော့ဒီပွဲပြီးကနီးဒဏ်ရာရအချိန်ပိုမှာအင်္ဂလန်တိုက်စစ်မှုဟယ်ရီကိန်းကခွင့်လယ်ကနေသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာမနေ့ကကစားခဲ့တဲ့ဘန်မြူနစ်နဲ့ရီယယ်မက်ဒရစ်ပွဲမှာတော့ဘန်မြူနစ်က 3-2 နဲ့နိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တနင်္ဂနွေနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ဆက်သွယ်မေးမြန်းခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်။စီရေးပဋိပက္ခတွေတင်းမာနေစေရခိုင်ပြည်နယ်ထဲမှာမြေပုံနဲ့အမ်းမြုံနယ်မှာအစိုးရစစ်သည်မော်ကိုရခိုင်တိုင်းရင်းသားလက်နက်ကင်တပ်ကပြစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာဒေသခံပြည်သူတွေဘေးလွတ်ရာကိုပြေးနေကြသလိုလုံခြုံရေးအတွက်လည်းအထူးစိုးရိမ်နေကြပါတယ်။စစ်ဘေးကြောင့်ပြေးနေရတဲ့ဆစ်ဆောင်ပြည်သူတွေအပြင်အေအေတက်နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အဖမ်းခံရမှာကိုလည်းစိုးရိမ်လို့ပြေးနေရသူတွေကပိုများလာပြီးဒုက္ခသည်ဦးရေက9,000-3,000ကျော်သွားပြီလို့ကူညီပေးနေသူတွေကပြောပါတယ်။နောက်ဆုံးအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးထားပါတယ်ရှင်
။ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားအခုချိန်ထိကိုတိုက်ပွဲတွေကပြင်းထန်နေစေဖြစ်ပါတယ်။ဒီရက်ပိုင်းအတွင်းမှာပဲရခိုင်ပြည်နယ်မြေပုံမြို့နယ်နဲ့အမ်းမြို့နယ်အနီးကနေကြားမြင့်နာမှာမြန်မာတပ်မတော်ရဲ့ရေတပ်စစ်သည်မော်တွေကိုရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA ဘက်ကပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့လို့အစိုးရတပ်ဖက်ကစစ်အင်အားတွေတိုးချဲ့ချလာတဲ့အတွက်အမ်းနယ်မြေပုံဒေသခံတွေအထူးစိုးရိမ်ကြောက်လန့်နေကြတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကVOA မြန်မာပိုင်းကိုပြောပါတယ
်။ဒီမရှိရပေါ့ကြောင်နဲ့ဒီကောင်းချင်းကြည်ရကြားမှာမျိုးဝါတစ်ခုမှနေရာယူထားတယ်။ပြီးတော့အဲ့ဒီဒီကသံတော်သားတွေစစ်သားတွေကပေါ့ကြောင်ကိုတစ်ဖက်အဲဒီကောင်းချင်းတစ်ဖက်အဲ့ဒီရွာတွေမှာတွားပြီးတော့စခန်းချထားတယ်ပေါ့။ဒါရွာသားတွေကတော့အဲ့မှာစစ်တပ်လာပြီးရှင်တစ်ခုခုများလုပ်တယ်မလား။လက်ကြာလက်ကြာတို့ဖားနာရှိကြတို့အဲ့လိုလုပ်မလားဆိုပြီးတော့တော်တော်များများကတော့တော်တယ်မှာမနေဘဲနဲ့တခြားမိဆရာရွာလေးရှိသေးလို့ရှိရသေးတယ်တွားရတယ်တချို့လဲဒီလိုလုံငန်းခွင့်ရှိရတယ်ဝင်းနေပါတော့ပြင်းချောင်ကြရတယ်သူတို့ရွာကိုလာပြီးစခန်းချနေတော့အချင်းချင်းကြောင်းကြမှုတွေတော့သူတို့မှရှိနေကြတာပေါ့နော်
အခုလိုမျိုးအစိုးရစစ်ရေးရင်နေနှစ်ရက်ဆက်တိုက်ပြစ်ခတ်မှုဖြစ်ခဲ့သလိုကျန်တဲ့ရခိုင်ပြည်နယ်တွင်းကရသေးတောင်ဘူးသီးတောင်မြောက်ဥပဒေမှာလည်းတိုက်ပွဲတွေကဖြစ်နေစေစီးရဲတင်းမာမှုတွေကဖြစ်နေလို့တောင်းချီတဲ့ဒေသခံပြည်သူတွေဟာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်ရာနေရာတွေကနေဘေးလွယာကိုအသက်လူတိမ်းရှောင်နေကြရသလိုအေးအေးရခိုင်တိုင်းရင်းသားလက်နက်ကင်တပ်နဲ့ဆက်နွယ်မှုရှိတဲ့ဆိုပြီးမတင်ကမှုတွေနဲ့ဖမ်းဆီးစစ်ဆေးမှုတွေများလာနေတဲ့အတွက်တိမ်းရှောင်နေကြရသူတွေလည်းပိုများလာနေတဲ့အခြေအနေပါဒီလိုအခြေအနေမှာတော့မိမိတို့နိုင်ငံသားတွေအတွက်လုံခြုံကာကွယ်မှုပေးပါလို့ရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုမြေပုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကထောက်ပြပြောဆိုပါတယ
်။ဟုတ်ကဲ့ဒီပွဲကြည့်လာပြီဆိုရင်တော့အဓိကဒုက္ခရောက်ကြတာကတော့ကြားရရွာသားတွေပေါ့နော်။အဲဒီလိုကဟိုဒီကိုလည်းကြောက်ရ၊စက်မြော်လည်းကြောက်ရ၊ကိုယ်ညာမှာဒီပွဲကြည့်ရင်လည်းစက်မြော်ကဝင်ပြီးတော့ဖမ်းရှိရလို့ဆူဆူရလို့ရိတ်နေတာရှိတော့အဲဒီပွဲကြည့်ချင်မှလည်းကြောက်နေရတဲ့သဘောတွေရှိတယ်။ပြီးတော့အဲ့ကြောပြောရွာနာမှာတိုက်ပွဲရှိပြီဆိုရင်တော့တက်ကလာပြီးတော့သူတို့ဒုက္ခပြီးမယ်ဆိုရဲအတိတ်ကြုံလည်းရှိရဲအဲ့လိုလည်းစိတ်ကြောက်ကြမှုရှိရဲအဲ့ချိလေးချိခဲပြီးတော့သူတို့ကအဲ့အရာကိုကြောက်ပြီးတော့ရွာနာမှာတိုက်ပွဲရှိပြီဆိုရင်တော့အဲပြီးရွာရကိုသူတို့ရှောင်ပြတာပေါ့နော်ကိုရမှာမနေရဘူးအဲ့လိုရုပ်ရက်ခါမှာရှင်နာရှင်ကြီးကပဲဒီဒုက္ခတွေစကားတွေဖွင့်ပြီးတော့ဟောလာတဲ့အဲ့ဒီလိုကိုကြီးကြရတဲ့အရှိန်များပါတယ်နိုင်ငံတကာကူညီရလဲအကန့်တရှိရဲ့ဒီလေအစိုးရရောင်းချရကူညီရလဲအကန့်တရှိရဲ့ဒါကြောင့်ဒုက္ခတွေ9,000-6,000ကို အခုဒီလိုရှိရအဲ့ဒီတော့မလို့ရဘူးအဲ့ဒီမှာ internet line နဲ့ပြည့်ကြတဲ့အခါမှာဒါတကယ်အဖြစ်အမှန်တွေကိုလည်းနိုင်ငံကစပါးကရောက်ပြီးခွင့်မရတဲ့အခါမှာပို့ပြီးတော့ဒီလူတွေရဲ့ဘဝကဟာကျော်တဲ့ကိုကာစုမှုမောင်ကျနေတဲ့သဘောမျိုးတွေရှိပါတယ်အဲ့ဒါကြောင့်နိုင်ငံတော်ကဟိုဒါတွေကိုသိသိဖို့လိုတယ်ကျွန်တော်တို့ကနေပါတယ်ခင်ဗျာနော်
လက်တလုံးမှာတော့စစ်ဘေးအပြင်ဖမ်းဆီးချုံနှောင်ခြင်းအနေရတွေနောက်မိုးများရေကြီးတဲ့ရာသီဥတုဘေးဒဏ်တွေနဲ့ပါရင်ဆိုင်နေကြရတဲ့ရခိုင်ပြည်သူတွေအတွက်ဘေးကင်းလုံခြုံစွာနဲ့ခိုနားနိုင်မဲ့စခန်းတွေလိုအပ်တယ်လို့စားနပ်ရိက္ခာတောက်တုံးရည်နဲ့ဆေးဝါးတွေကအရေးပေါ်လိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်လက်ရှိတိုက်ပွဲဖြစ်နေတဲ့အန်းနဲ့မြေပုံမြို့နယ်ပါအပါစစ်ဘေးရှောင်ပြည်သူပေါင်းက 9,300 ကျော်သွားပြီလို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကကိုစောစောထွန်းကပြောပါတယ
်နောက်ဆုံးကတော့ဒီကြောက်ပြုတ်မှာရောနောက်ပြီးတော့မှဒီအဲမျိုးနေတချို့ကြည့်ရတယ်မှာနေပဲဒီပြတ်တစ်ခါတည်းကြီးလာနေတယ်ပေါ့နော်အဲနောက်တစ်ခါကျတော့တခြားဘက်မှာရှိတဲ့ရေတဲ့တိကိုအေကတက်လိုက်တဲ့ခါကျတော့အဲ့ဒီများတစ်ဘက်မှာရှိနေပြီးတော့တွေကကြောက်ရွံ့ပြီးတော့မှဆုံးဖြတ်နေရတာပေါ့နော်ဆိုတော့အခုတော့ဆီမှာကဘယ်လိုဖြစ်နေလဲဆိုတော့ခုချပဲမှုတွေလည်းမရောက်ကြတော့ဘူးပေါ့လေနော်အခုတည်းအစိုးရဖက်ကရောနောက်ပြီးတော့မှနိုင်ငံတကာဖွင့်ကြည့်တယ်ကရောဟိုလာရောက်ခင်းမရှိရောဘူးပေါ့ဒီပြတ်တစ်ခါတည်းကဒုံးကကြီးဖြစ်ပြလာတဲ့ခါကျတော့ဒီလိုမှခုလိုကြနေရမရှိကြည့်နေတယ်အခုဆိုလို့ရှိရင်ညသွားဖြစ်ကနေစရာကတော့ဖြစ်လို့နေကြတယ်အဲစနေခါကျတော့လည်းဗမာသဘက်ကုန်မှုရဲ့မရှိတဲ့ခါကျတော့စီတာလေးကိုစနေကြနေတယ်ပေါ့နော်အဲ့လိုတော့အခြေအနေဖြစ်နေပါတယ်အဲစီရင်ချင်းလည်းကောက်ခွင့်ရတာလည်းနည်းနည်းခက်ခဲနေတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ခင်မင်းထားတဲ့အားကတော့အခုဆိုလို့ရှိရင်ကျွန်တော်တို့9,000နဲ့3,000ဝန်းကျင်တော့ရှိပါလိမ့်မယ်မှာ
စစ်ဖြစ်နေတဲ့နေရာတွေမှာအင်တာနက်လိုင်းဖြတ်တောက်ထားတဲ့အတွက်ကူညီကယ်ဆယ်ပေးနေသူတွေအတွက်လိုအပ်တဲ့ဆက်သွယ်မှုအခက်တွေ့နေကြရလို့အင်တာနက်ဖြတ်တောက်ထားမှုကိုအမြန်ဆုံးပြန်လည်သုံးစွဲခွင့်ပေးဖို့နိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုကိုတော့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒါပေမဲ့လည်းပယ်ချခံရတဲ့အတွက်လွှတ်တော်အနေနဲ့ပြည်သူ့အတန်ပြည်သူ့အခက်အခဲကိုတင်ပြခွင့်မရတဲ့အခြေအနေဖြစ်နေပြီလို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ပြောဆိုနေကြပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားတာပါရှင်။အခုတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးခြင်းပါတယ်။ဝါရှင်တန်မြို့တော်မှာကျင်းပတဲ့ဘာသာရေးလှလခွင့်ဆိုင်ရာညီလာခံကိုတက်ရောက်သူတွေမှာဥရောပပါလီမန်ဘာသာရေးဌာနရဲ့တဟဇာတာဆုရှင်ပြည်ဦးလွင်အာရှအလင်းရောင်စာတင်တဲ့ရဲ့ကြောင်းထိုင်ဆရာတော်ဗတ်တန်တာစိန်တီတာလည်းပါဝင်ပါတယ်ဆရာတော်ကို VOE Studio မှာကိုကြိုကြိုသိန်းကရှောက်ထားမေးမြန်းထားတာကိုနားဆင်ရပါမယ်ရှင
်ခင်ဗျားကအခုဒီကြီးစဉ်ကအမေရိကန်ပြည်ထောင်စုနိုင်ငံရေးဌာနကဦးစီးကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုလာတဲ့ဒါလို့ပြီးတော့အဲ့လိုတည်ထားပါတယ်ဆိုတော့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကလည်း16ကနေပြီးတော့ဆိုဒီနေ့18ပေါ့လေ3ရက်လောက်တာပေါ့ဆိုတော့အရှင်ဖျားအဲ့ဒီညီလာခံကနေပြီးတော့ရာခဲ့တဲ့တွေးခဲ့တဲ့အတွေ့အကြုံလေးအချင်းချင်းလေးအရင်မြင်ကြပါဗျာအ
ဲဒီညီလာခံနေပြီးတော့ဖုံဖုံတို့ရတဲ့အတွေ့အကြုံတွေရပေါ့နော်ဖုံဖုံတို့ဒီဘဝတသက်တာမှာတော့ပေါ့နော်အကြီးဆုံးတဲ့တကယ်ကိုအများဆုံးရတဲ့အတွေ့အကြုံတစ်ခုလို့ဖုန်းတို့ပြောလို့ရပါတယ်ဟိုတကဘာလုံးကလာကြတဲ့လူထောင်ကျော်လောက်နဲ့နောက်တော့ဒီအမေရိကန်မှာပေါ့တကယ်တောင်းရှိတဲ့ပုံကိုယ်တွေနဲ့တွေ့ရတယ်အဲနောက်တစ်ချက်ကလည်းပဲဒီပွဲမှာပေါ့ဒီဘာသာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မလွတ်လပ်တဲ့ပုံကိုယ်တွေသူတို့ပြောတာဟောတာသူတို့တွေ့ကြုံတွေကိုနားထောင်ရတာပေါ့နော်အဲဖုန်းတို့ဗမာပြည်မှာဖြစ်နေတယ်ဆိုတာအသေးလေးတွေဆိုတာလည်းဖုန်းတို့ဟိုသိလာတာပေါ့နော
်အသေးလေးတွေဆိုတာဗမာပြည်မှာဖြစ်တာတွေကအခုချိန်ထိဖြည့်ရှင်းလို့ဂိုင်တွေ့လို့ရသေးတယ
်ရသေးတယ်ဗျရသေးတယ်ဗျအ
ရှင်ဖျားကဒီနှင်းစီဖြူလှူရှာမှုပေါ့လေနှင်းစီဖြူဘန်တွေတခြားဘာသာဝဲတွေကိုနေရလှူရှာမှုမှာအဓိကပါဝင်ခဲ့တယ်လို့လည်းပြီးတော့ကောင်းကောင်းသိထားပါတယ်ဆိုတော့အရှင်ဖျားဒီနှင်းစီဖြူလှူရှာမှုကိုအရှင်ဖျားပါဝင်တဲ့အဓိကသဘောထားအရင်းခံလေးမြင်ကြပေးပါဗျအ
ဲဘုန်းကြီးရိုးရိုးလေးပါပဲသူတို့ဒီတောင်တကုံမှာဖြစ်တဲ့ပြဿနာကဟိုစငိုင်းနေညမှာဖြစ်တယ်အဲ့စငိုင်းနေညမှာဘုံဘုံကရန်ကုန်မှာစီဝေးတစ်ခုနေနဲ့စီဝေးရှိလို့ရောက်ခဲ့တာပေါ့အဲ16နေကြတော့မနေ့ပိုင်းနေ့လယ်ပိုင်းစီဝေးတွေပြီးတော့အဲညနေပိုင်းကြတဲ့ခါကျတော့ဘုံဘုံနားနေတော့ပဲဟိုကိုသက်ဆွေဝင်ရနေပြီးတော့ဘုံဘုံရေတောင်တကုံကိစ္စလေးတော့တပြို့တော့သွားပြီးတော့အားပေးမလို့ဘုံဘုံလိုက်အောင်မလားလို့ဘုံဘုံလှမ်းပြီးတော့ပေါ့နော်ဒီဖိတ်တာပေါ့နော်ရှောက်တာပေါ့အေးအလုတ်ကလေးစီတည်တဲ့သားရေလို့ဘုံကအလုတ်ကလေးပြီးရင်တော့လိုက်မှာပေါ့လို့အဲ့လိုပြောလိုက်တာပေါ့အဲအဲ့ဒါနဲ့ပဲဘုံကအလုတ်ကလေးပြီးတဲ့အခါကျသူတို့ဒီလှမ်းပြီးတော့ဘုံဆက်တော့သူတို့ကဘုံဘုံမလိုက်ဘူးဆိုတော့ကရုကကွဲထွက်သွားအဲဒါပေမဲ့ဘုံဘုံသွားမယ်ဆိုရင်တော့တပီတော့လိုက်ပုံမယ်ဖေဟာတပီတော့လည်းလိုက်မယ်ဆိုပြီးတော့အဲ့ဒါနဲ့ဘုံတို့သွားဖို့ကအစီအစဉ်ဆွဲလိုက်တာပေါ့ ဒါပေမဲ့သူတို့ကဒီတခြားမီဒီယာတွေကိုလှမ်းပြီးတော့သွားမဲ့အစီအစဉ်လေးပြောလိုက်တော့ဖုန်းဖုန်းကမသွားရသေးဘူးအွန်လိုင်းမှာကဒီအစီအစဉ်လည်းတက်လာတာပေါ့ဟိုအစတုန်းကတော့ရိုးရိုးလေးနဲ့သွားမယ်ဆိုတဲ့ကိစ္စကတိတ်ပြီးတော့ထွေထွေထုထုတော့မဟုတ်ဘူးမသွားရသေးခင်မှာအွန်လိုင်းမှာရောက်သွားတဲ့ခါကျတော့ရန်ကုန်မှာရှိကြတဲ့ဖုန်းဖုန်းရဲ့မိတ်ဆွေတွေကလှမ်းပြီးတော့ပေါ့နော်အဆရာတော့အွန်လိုင်းမှာတော့တက်နေပြီဆရာတော့ကြွမယ်ဆိုဟုတ်လားတဲ့ဖုန်းဖုန်းကသူတို့ရှောက်မှသိတာမသိဘူ
း
ဟုတ်တယ်လို့ဆရာတော်တဲ့သိဆိုရင်းစာကောင်းမယ်ထင်တယ်တဲ့မကြွားဝဲနေလို့မရဘူးလားတဲ့အဲ့ဒီ online တက်လိုက်လို့ကိုသွားကိုသွားမယ်အနေထားဖြစ်သွားပါ යි ကွဲဆိုပြီးတော့ဖုံဖုံသွားပြစ်သွားတာပါ
တင်ပါဗျာ
ဟုတ်လား
တောင်းတကုံဖြစ်ရပေါ်လေဒီဒီမတိုင်ကလေးပဲတခြားဖြစ်ရတယ်လေရှိဘူးတော့အရှင်ပြားလည်းသိပြီးသားပါဖုံဖုံလည်းသိပြီးသားပါဆိုတော့အဲ့ဒါတွေရဲ့အခြေခံကဒီအမျိုးဘာသာသာသနာဆိုတဲ့အယူပေါ့အဲ့ဒီအယူကိုမှပို့ပြီးတော့ပြင်းထန်တဲ့အယူရှိတဲ့လူတွေရဲ့တဘောတာကနေစခဲ့တယ်လို့ဒီလိုအကြံပြုလို့နားလဲပါတယ်ဆိုတော့ဒီလိုကဒီအမျိုးဘာသာသာသနာဆိုတာကိုဒီလိုတို့ဒီလိုကိုယ်တိုင်ရောမြန်မာနိုင်ငံသားတွေကိုဒီလိုပြည်သက်တွေကိုဘယ်လိုနားလဲသင်ပါသလဲဗျ။
ဒီဟာကလည်းပဲအမျိုးဘာသာသာသနာဆိုတဲ့စကားကလည်းပဲအခုဒီနောက်ပိုင်းမှာပေါ့အရန်တွင်ကျလာတဲ့ဟာပေါ့အဲဖုန်းတို့တမိုင်းမှာပြန်ကြည့်ကိုလိုနီခေတ်တုန်းကတော့ပေါ့နော်ဒီနိုင်ငံသားကိုတော်လန်တဲ့ခါမှာဒီဝိုင်းစီတွေစတာတွေပေါ်တော့မှာတော့ဒီဟာကိုသုံးခဲ့ဘူးတယ
်
အခုဒီဟာထပ်ပြီးတော့သုံးတာသွားတွေ့ရတော့ပေါ့နော်အဲဘုရားအန်လဲအန်ဩတာပေါ့နော်ဟိုခင်မြန်နောက်ပြန်ဆုတ်သွားပြီလားပေါ့လေဟိုပိုးကြီးတိုးတက်လာမှာပေါ့ပိုးကြီးအမြင်ကျဲလာမှာပေါ့နော်ဒါကြီးကအမြင်ကကျင်းသွားပြီးတော့ဒါကြီးထပ်သုံးတော့ဘုရားပြုံးလဲပြုံးဖြစ်တယ်တကယ်တကယ်ကြတော့အမျိုးဘာသာသာသနာဆိုတာတော့လူတိုင်းလူတိုင်းတယောက်ချင်းစီမှာအမျိုးရှိကြတာပဲလေသူကုတ်ွက်တဲ့ဘာသာရှိကြသူ့ဘာသာသာသနာရှိကြတာပဲအဲ့တော့အမျိုးဘာသာသာသနာလို့လုံးမယ်ဆိုလို့ရှိရင်တော့ဟိုပြည့်စုံတဲ့စကားတော့မဟုတ်ဘူးအဲ့တော့ဘုန်းဘုန်းတို့ကဒီကိတ္တိကမှာကြတော့အမျိုးဘာသာသာသနာသုံးမယ်စားပေါ့နော်ဟိုနိုင်ငံသားအားလုံးဆိုတာမျိုးကိုသုံးရင်တော့ပိုလှတယ်လို့ဘုန်းဘုန်းကတော့ခံယူတာပေါ့ဗျာ
ဆိုတော့ဒီလိုအကောင်းထဲမှာအဲ့ဒါတစ်ဆက်တဲ့အတွေ့ရောက်တာကဒီနိုင်ငံတော်အစိုးရပေါ့လေနောက်တစ်ခါအဓိကနိုင်ငံရေးပါတီကြီးတွေကဒီကနေ့ရွေးကောက်ပွဲအသီးသီးမှာလွတ်တော်ကိုယ်စားလှယ်လောင်းတွေကိုရွေးကြတဲ့အခါမှာဗုဒ္ဓဘာသာဝင်တွေကလွဲလို့တခြားဘာသာဝင်တွေမပါခဲ့တော့ပါဗျာအထူးသဖြင့်တော့ပြီးတော့တည်းရဲ့ပြောရရင်တော့အစ္စလာမ်ဘာသာဝင်ဆိုတာမပါခဲ့တော့ပါပဲမပါခဲ့ဘူးလို့ပဲလုံးလုံးမပါခဲ့ဘူးလို့ပဲဒီလိုလိုနားလည်ထားပါတယ်ဆိုတော့ဒါကအစိုးရနိုင်ငံရေးပါတီတွေပြီးရင်ပြီးတော့လို့မြန်မာနိုင်ငံရဲ့တခြားကဏ္ဍတွေတခြားနေရာတွေမှာလည်းပဲရှိနိုင်ပါတယ်ဒီလိုအခြေအနေမျိုးကအဲ့ဒါကပြီးတော့ဒီမြန်မာနိုင်ငံမှာလူမျိုးပေါင်းစုံဘာသာပေါင်းစုံငင်းငင်းချမ်းချမ်းတားဆာတာရှိရှိအတူရှင်တွဲနေထိုင်ကြမယ်အားလုံးကလာလုံခြုံနေဘေးကင်းနေလို့ခံစားစီရမယ်ဆိုတဲ့အခြေအနေမျိုးကိုဒီလိုမျိုးခွဲလိုက်ခြံလိုက်တဲ့အခါကျတော့အဲ့လူတွေကငါတို့မပါတော့ဘူးဆိုပြီးတော့စိုးရင်စိမ့်နေတိုင်းပြည်ရဲ့ငင်းချမ်းတည်ငြိမ်ရေနောက်တားဆာတာဖြစ်မှာအထီးခိုက်ရှိနိုင်တယ်လို့ဒီလိုမြင်လို့ရပါသလားဗျာ
ရှားတာပေါ့ဟိုကိုကိုကိုပြန်ပြီးတော့စဉ်းစားကြည့်ပေါ့နော်ဟိုတကယ်ချင်းလေးငယ်ရောက်သွားကြတယ်ကိုခြံထားရင်ကိုဘယ်လိုခံစားရမလဲဆိုတာလေးပေါ့နော်အဲတခုခုတော့သူပေါ့နော်ဟိုဘာကောင်းမလဲတော်လန်တာဒါမှမဟုတ်ရင်ပြဿနာမလုပ်တာမလုပ်နိုင်တောင်မှပေါ့အဲသူ့ရဲ့ဟိုမပြေမလည်တဲ့ပေါ့နော်မငြင်းချမ်းတဲ့မျက်နှာကြီးနဲ့ပေါ့နော်အင်းမလုပ်အဲမလုပ်ဆိုတာကြီးရရတော်တော်ကြီးပြဿနာကြီးပါပဲအဲ့တော့ဖုန်းဖုန်းတို့ဒီနိုင်ငံတခုတည်ဆောက်ကြတယ်ဆိုတာပေါ့နော်ဒီဘယ်ဆိုးရပဲဖြစ်ဖြစ်ပေါ့ဟိုပါတီတွေပေါ့နိုင်ငံရေးလုပ်ကြတယ်ဆိုတာပေါ့နိုင်ငံရေးလုပ်တယ်ဆိုတာလေလူမျိုးတစ်ခုတည်းမဟုတ်ဘူးဘာသာတစ်ခုတည်းမဟုတ်ဘူးနိုင်ငံသားအားလုံးအတွက်ကိုဟုတ်လားစောင့်ရှောက်ဖို့ထားမှမို့ရင်ဟုတ်လားတခုခုပေါ့နော်အကျိုးရှိအောင်လုပ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ကြတာဖြစ်တယ်နိုင်ငံရေးလုပ်တယ်ဆိုတာဘာသာတစ်ခုအတွက်လည်းမဖြစ်အောင်နိုင်ငံလူမျိုးတစ်ခုအတွက်လည်းမဖြစ်အောင်အဲ့လိုဆိုလို့ရှိရင်တော့နိုင်ငံရေးလုပ်တာမဟုတ်ဘူးသူအကြမ်းဖက်သမားလုပ်တော့ပြောလို့ရတယ်လို့ဘုံဘုံကတော့သုံးသက်တယ်ဗျာတက်လား
မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်အများစုရှိတဲ့နိုင်ငံပေါ့တခြားဘာသာဝင်တွေလည်းရှိတယ်ဘာသာဝင်တွေလည်းရှိတယ်လူမျိုးတွေလည်းတူတူရှိကြတယ်ဒါပေမဲ့မြန်မာနိုင်ငံလိုဗုဒ္ဓဘာသာဝင်အများစုရှိတဲ့နေရာမှာဗုဒ္ဓဘာသာကိုလွှမ်းမိုးပြီးတော့တခြားဘာသာတစ်ခုကဩဇာလွှမ်းမိုးမယ်တခြားဘာသာတစ်ခုကကြီးဆိုးသွားမယ်တခြားဘာသာတစ်ခုကအုပ်ဆိုးသွားမယ်အန်ဒရယ်ရှိနေတယ်ဆိုပြီးတော့ပြောဆိုကြတာတွေတပြီးတော့ကြားဘူးပါတယ်ဗျာအဲ့လိုအန်ဒရယ်တကယ်ရှိနေတယ်လို့ရှင်ပြားကိုယ်တိုင်ရောမြင်မိပါလားဗျာ
မရှိပါဘူးဟိုဒီကိတိကံမှာဒါကြီးတွေကမရှိဘူးဗျာရှိရှိတော့လွန်ခဲ့တဲ့နှစ်300လောက်ကပေါ့နော်ဖြစ်စဉ်တွေကိုဒီနေ့ဒီအရာကြီးကိုပေါ့နော်ချပြီးတော့ပေါ့နော်ဟိုဘုရားဘာသာဖြစ်ကြတဲ့ပုံကိုယ်တွေပေါ့အထူးသဖြင့်ဘုရားဘာသာတွေထဲမှာပေါ့ဟိုယူသားသားနဲ့ပေါ့တိတ်ပြီးတော့ပေါ့နော်ဟို စာဖတ်အားနေတာလည်းတစ်ပိုင်းပေါ့နောက်တွေးခေါ်မှုအားနေတာလည်းတစ်ပိုင်းပေါ့အဲ့ဒီလိုပုံကိုယ်တွေရလည်းပဲဟိုဘာသာသီးသီးမှလည်းရှိပါတယ်ရှိကြပါတယ်အဲ့ဒီပုံကိုယ်တွေကိုတော့ဓာမျိုးလေးတွေနဲ့ဟိုဘာခေါ်မလဲထည့်လိုက်မယ်ဆိုလို့ရှိရင်လူတွေကတုံ့လုပ်သွားကြတယ်ဟိုဒါတွေကဒီကိတ္တကံပါတကယ်လည်းမရှိပါဘူးတကယ်လည်းမဖြစ်နိုင်ပါဘူးပြန်စဉ်းစားရင်ပြောင်းပြန်စဉ်းစားလို့ရှိရင်ပို့ခုဘာသာငယ်လေးတွေပို့ပြီးတော့ကြောက်အောင်ပါပေါ့ဘာဖြစ်လို့လဲဆိုတော့ဟိုကြီးတာနဲ့ငယ်တာနဲ့ပြိုင်လောက်ကြမှာဆိုရင်ကြီးတာပဲပို့ပြီးတော့ဝါလို့ရတာပေါ့လေ
အစွန်းရောက်အမြင်အစွန်းရောက်အယူပေါ့လေဒီကအပြင်ဘာသာရေးလူမျိုးရေးနဲ့ပတ်သက်လို့အစွန်းရောက်အမြင်အစွန်းရောက်အယူအတိဟာရဲ့အန်ဒီရဲ့ကရောဒီလိုလိုလက်ရှိမြန်မာနိုင်ငံမှာဘလောက်ထိကြီးမားနေတယ်လို့ရှင်ပြန်မြင်မိပါလေဗျာ
မြန်မာလူမျိုးတွေကပေါ့နော်ရိုးရိုးလေးတွေနဲ့တိမ်တိမ်မွေးမွေးလေးတွေနဲ့ကြောက်တတ်တဲ့လူတွေကရုံကန်ကန်တာတိတ်ကြောက်တတ်တာဟုတ်လားဟိုတကူဖုန်းတို့ဒီ80ပဲဖြစ်ဖြစ်ရှိပါကြောင်ပဲဖြစ်ဖြစ်ပေါ့နော်ဟိုတနက်လေးတစ်ချက်ဖောက်လိုက်ရင်ပေါ့နော်များစွာသောလူတွေတဲ့အနေငယ်လောက်ပဲကြံတာတော့တွေ့ရတာပဲလေဟိုတိတ်ပြီးတော့ဟိုဘာကောင်မလဲရုံကန်ကန်တို့ဟိုဖန်စီခံမှာတိတ်ကြောက်ကြပါတယ်အဲ့တော့ဥပဒေစိုးမိုးအောင်ပေါ့တရားဥပဒေစိုးမိုးအောင်လုပ်နိုင်ခဲ့မယ်ဆိုရင်တော့ဒါဘာမှစိုးရင်စရာမရှိပါဘူး
ဘောရာပြင်းထန်တဲ့လူတွေရဲ့အတန်နဲ့သဘောထားမပြင်းထန်ဘူးဟလာသဘောထားအလေလက်ဝါရာသဘောထားပြော့ပြောင်းတဲ့လူပဲဆိုတော့အဲ့လိုလူမျိုးတွေရဲ့အတန်ဆိုရင်သဘောထားပြင်းထန်တဲ့လူတွေရဲ့အတန်ကပူကျဲပါတယ်ဗျာသဘောထားပြင်းထန်တဲ့လူတွေရဲ့အတန်ပူကျဲတော့လူတွေကပူနလူတွေနားထဲကိုပူကြားတယ်လူတွေနားထဲပူကြောက်တယ်အဲ့တော့လူတွေကြားထဲမှာစိုးရင်လေဒါကြီးကဒီလူကြီးဖြစ်နေပြီလားဘယ်လောက်စိုးနေပြီလားလို့စိုးရင်လေဆိုတော့ဘာကြောင့်သဘောထားမတင်းမာတဲ့သဘောထားမှန်မှန်ကန်ကန်မျက်မျှတတ်တာလည်းမှရှိတဲ့လူတွေကဘောရာပြင်းထန်တဲ့လူတွေလောက်အတန်မကျဲကြတာလေဗျာ
ဒါတဘာဝတစ်ခုပဲဗျာတခါကြီးอ่ะဟိုဖုန်းနိုင်တာတော့ရိုင်းလိမ့်မယ်လို့တော့မအောင်မိပါနဲ့ဗျာဟိုခွေးယူနဲ့ခွေးကောင်းဆိုလို့ရှိရင်လေဟိုခွေးယူကတော့တွေ့ရကြိုက်ပါဗျာဟိုခွေးကောင်းကတော့မကြိုက်ရဘူးဗျာဘာလို့ကြိုက်ရင်အားနေသူကကြိုက်လဲသူပြန်ပြီးယူมาပဲဟိုကောင်းကြိုက်လဲသူကပြန်ယူมาဆိုတော့ထိမ့်သိမ့်သိမ့်ရှိတာပေါ့ဗျာဟုတ်လားဒီလိုပါပဲတဘောထားပြင်းထန်တဲ့ပုံကိုယ်တွေကတော့ဟိုကြက်ကြက်လောင်လောင်တဲ့ဟုတ်ကြပြောကြဆိုကြတာသဘောပါပါပဲဒါလည်းပဲမြန်မာနိုင်ငံမှာတော့ဟိုဒီလိုမျိုးသဘောထားတင်းမာတဲ့ပုံစံတွေပေါ့အခွင့်အရေးရဖို့ဆိုတာပေါ့သူ့နောက်ကဟုတ်လားနော်ဟိုဗာအကောက်ကပြေးထားတဲ့အဖွဲ့အစည်းရှိလို့ဒါလည်းလှုပ်ကြကြင်ကြပြောကြဆိုကြရတာပါတကယ်တော့မြန်မာနိုင်ငံမှာအဲ့လောက်ကြီးထိပေါ့နော်ဟိုအစွန်းရောက်တဲ့အနေအထားမျိုးအခွင့်အရေးမျိုးဟာဟိုပင်ကူအပြင်လည်းပဲဖြစ်လစ်ဖြစ်တာမရှိဘူးသူကအားကိုးလေးရှိရင်တော့ဖြစ်တတ်တယ်ဗျာကြား
ဟုတ်
ကဲ့အကူလေးရှင်းတော့ဖြစ်တတ်တယ်အဲအမားတော့ဖုန်းတို့သဘောထားမတင်းမာတဲ့ပုံစံတွေရိုးရိုးလေးပြောလေတွမ်းမှုသွားနိုင်ပါတယ
်ဟိ
ုသူတို့လောက်အင်အားစိုက်เสียမလို့ပါဘူးဒါပေမဲ့ဟိုသူတို့ကောင်းဓမ္မသူတို့ကောင်းပုံစံတွေရဲ့သွားနှုတ်ကပေါ့နော်သူကအေးအေးချမ်းချမ်းငြင်းငြင်းချမ်းချမ်းနဲ့သွားကြတဲ့ခါကျတော့လူလောကကြီးကတော်တော်များများပေါ့နော်ဒီပြင်းထန်တဲ့ဟိုဘာကောမလဲဟိုသဘောထားဟိုပြင်းထန်တဲ့ပုံစံတွေနဲ့တတကြတဲ့လူတွေအားကောင်းတာပုံများတယ်ဗျဟု
တ
်ကဲ့ဟုတ်လားဟိုရိုးရှင်းချင်းလေးပြောမယ်ဆိုရင်တွေးတတ်တဲ့လူတွေအားကောင်းတဲ့နိုင်ငံမှာဆိုရင်တော့ဒါဟိုရည်စရာလေးပတ်ဖြစ်မှာပေါ့တွေးတတ်တဲ့လူတွေအားနေရင်တော့ပေါ့နော်သူတို့ဘက်ကအားကောင်းသွားတတ်ပါတယ
်ကျွန်တော်ဖျားရှင်ဖျားပြူရီကိုကိုယ်တိုင်ကြောက်ရအောင်ဒီဆိုရှင်လေ
ရင်ဦးလွင်အာရှအလင်းရောင်စာတင်တဲ့ကျောင်းကျောင်းထိုင်စီရတော့ဗတ်တန်တာစင်တီတာကိုကိုကျော်ကျော်သိန်းကမင်းမြန်ထားတာကိုနားဆင်ခဲ့ကြရတာပါရှင် VOE ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေအပါအဝင်ရေဒီယိုအစီအစဉ်တွေအားလုံးကို VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10:00အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ58 kHz 9885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဇက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။လက်ရှိလွှတ်တော်ထဲမှာ NLD ကဆောင်ရွက်နေတဲ့2008ဖွဲ့စည်းပုံပြင်ရေးဘယ်လိုအကျိုးရလဒ်တွေရလာနိုင်မလဲဆိုတာကိုဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးမတ်စုမုံကကူညီတင်ဆက်ပေးထားပါတယ်ရှင်။
အခုရဲ့ပိုင်းနိုင်ငံရေးအတိုင်းဝိုင်းကြားမှာအပြောအများဆုံးကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာအကြောင်းပါပဲ2008ဖွဲ့စည်းပုံကိုလေ့လာသုံးသပ်ဖို့လွှတ်တော်ကနေဖွဲ့စည်းပေးထားတဲ့45ခုကော်မတီဟာသူတို့ရဲ့အစည်းအဝေးခန်းစာလွှတ်တော်တင်ပြီးသွားပါပြီတိတ်မကြခင်ဒီအစည်းအဝေးခန်းစာကိုလွှတ်တော်ကနေဆွေးနွေးအတည်ပြုပြီးရင်ဖွဲ့စည်းပုံပြင်ဖို့နောက်ထပ်လုပ်ငန်းစဉ်တွေဆက်ပြီးလုပ်ကြရပါဦးမယ်ဒါပေမဲ့လွှတ်တော်တွင် NLD ဦးဆောင်ပြီးအကောင့်ထဲပေါ်နေတဲ့ဒီဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်ဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတပ်မတော်ဘက်ကပြောဆိုထားသလို45ခုကော်မတီမှာပါဝင်ပေမဲ့ဖွဲ့စည်းပုံတွေကဘာတွေပြင်ကျင်နေဆိုတာဘလို့မှတ်ချက်မျိုးမှပေးမထားပါဘူးဒါတင်မကလွှတ်တော်ထဲကတပ်မတော်သားကိုစလေတွေရဲ့ခေါင်းဆောင်လို့လည်းပြောနိုင်တဲ့ဗိုလ်မှူးချုပ်မောင်မောင်ကဖွဲ့စည်းပုံပြင်ဖို့အတွက်ပေးထားတဲ့အကြံပြုချက်တွေများလွန်းနေတယ်ဒါကြောင့်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံအတွက်အန္တရာယ်ရှိနေတယ်ဆိုတာမြင်သာတယ်ဆိုပြီးပြောဆိုလိုက်ပါတယ်ဘလို့အန္တရာယ်ရှိလာနိုင်လဲဆိုတာကိုတော့သူကရှင်းမပြခဲ့ပါဘူးလက်ရှိလွှတ်တော်ထဲမှာ NLD ကဆောင်ရွက်နေတဲ့2008ဖွဲ့စည်းပုံပြင်ရေးဘလို့အကျိုးရလတ်တွေရလာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
တကယ်တော့လွှတ်တော်ထဲမှာ NLD ပါတီကဦးဆောင်ပြီး2008ဖွဲ့စည်းပုံပြင်ရေးအကောင့်ထဲပေါ်နေတဲ့ပုံစံဟာအစ်စ်အစမ်းတော့မဟုတ်ပါဘူးအရင်သမ္မတဦးသိန်းစိန်ဆိုရလက်ထက်လွှတ်တော်အကြီးကဲသူရဦးရွှေမန်းနဲ့ပြည်ခိုင်ဖြိုးပါတီကဦးဆောင်ပြီးတော့လွှတ်တော်ကဆောင်ရွက်ခဲ့တဲ့ဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်ကိုပုံတူကူအကောင့်ထဲပေါ်နေတယ်လို့တောင်ပြောနိုင်ပါတယ်လုံနီးလုံဟန်တွေနည်းနည်းပါပါကွဲတာကနေလွဲလို့အရင်ကလုတ်ခဲ့တဲ့အတိုင်း2008ဖွဲ့စည်းပုံစီစစ်လေလာသုံးသက်ရေးကော်မတီတစ်ခုဖွဲ့အစီရင်ခံစာရေးလွှတ်တော်တင်းလွှတ်တော်ကနေအတည်ပြုနောက်တစ်ဆင့်2008ဖွဲ့စည်းပုံကိုပြင်ဆင်တဲ့ဥပဒေမူကြမ်းတစ်ခုရေးပြီးတော့မှဖွဲ့စည်းပုံအခန်းစနစ်ပါတဲ့အတိုင်းဥပဒေကြမ်းကိုလွှတ်တော်တွင်တင်ပြီးဆွေးနွေးနောက်ဆုံးတစ်ခုချင်းစီကိုမဲခွဲဆုံးဖြတ်အဲ့ဒီနည်းအတိုင်းသွားနေတာပါလက်ရှိလွှတ်တော်အတွင်းမှာရွေးကောက်ခံပါတီအသီးသီးကနေပြင်ဆင်လိုပါတယ်ပယ်ဖြတ်လိုပါတယ်ဖြည့်ဆွတ်လိုပါတယ်ဆိုပြီးတင်ပြထားတဲ့အချက်က3965ချက်အထိရှိနေတာကိုလည်းဝေဖန်တာတွေရှိနေပါတယ်အဲ့ဒီလောက်များတာတွေနဲ့ဘလို့လုတ်ပြီးဥပဒေကြမ်းတစ်ခုရအောင်ရေးဆွဲမလဲပေါ့တကယ်တော့သူရဦးရွှေမန်းလက်ထက်ပြည်ခိုင်ဖြိုးပါတီကလုပ်တဲ့ဖွဲ့စည်းပုံပြည်ရေးလုပ်ငန်းစဉ်မှာလွှတ်တော်တွင်နိုင်ငံရေးပါတီတွေတင်တာမကပြင်ပပြည်သူလူထုစီကပါအကြံဉာဏ်တွေပေးကြဖို့ဖိတ်ခေါ်တာမျိုးလုပ်ခဲ့ပါသေးတယ်။အဲ့ဒီအခါပေးလာတဲ့အကြံဉာဏ်အချက်လက်ပေါင်းတောင်းနဲ့ချီရှိခဲ့တယ်လို့တော့ဆိုကြပါတယ်။ဒါတွေအားလုံးကိုကော်မတီကကင်တွယ်ပြီးတော့နောက်ဆုံးဥပဒေကြမ်းတစ်ခုပြုစုနိုင်လိုက်တာပါပဲ။
လက်ရှိလွှတ်တော်တွင် NLD ပါတီရဲ့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းမှုမှာပထမအဆင့်ရွေးကောက်ခံနိုင်ငံရေးပါတီအသီးသီးရဲ့သဘောထားတွေကိုစုစည်းနိုင်ခဲ့ပါတယ်။အစီရင်ခံစားပါအချက်တွေရအကြံပြုချက်အများဆုံးတင်သွင်းခဲ့တဲ့ပါတီကတော့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဖြစ်ပြီး1112ချက်ဖြစ်ပါတယ်။ရခိုင်မျိုးသားပါတီကတော့858ချက်တင်သွင်းပြီးဒုတိယအများဆုံးဖြစ်ပါတယ်။လွှတ်တော်ထဲမှာအင်အားအကောင်းဆုံးလက်ရှိဖွဲ့စည်းပုံပြင်ရေးကိုဦးဆောင်နေတဲ့ NLD ကတော့173ချက်အကြံပြုခဲ့ပြီးပြည်ခိုင်ပြိုးပါတီကတော့10ချက်ပဲတင်ခဲ့တာပါဒီချက်လက်တွေအများပြည်သူကိုထုတ်ပြန်ပြီးဖြစ်တဲ့အတွက်ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်သူတွေ တွေ့ဝိုက်တော့အဖြစ်ပြည်သူလူထုအနေနဲ့2008ဖွဲ့စည်းပုံကိုဘလောက်ပြင်ဆင်ကျင်နေတယ်ဆိုတော့ဆန္ဒသဘောထားတွေပေါ်လွင်သွားစေခဲ့ပါတယ်
။အရင်အတိတ်ကာလတလျှောက်လုံးတက်မတော်ခေါင်းဆောင်တွေနဲ့ပြည်ခိုင်ဖြိုးပါတီခေါင်းဆောင်တွေပြောပြောနေတဲ့2008ဖွဲ့စည်းပုံဆိုတာနိုင်ငံရေးသမားတွေအပါအဝင်လူရန်စာအလွှာအသီးသီးရဲ့သဘောထားဆန္ဒတွေကိုအခြေခံပြီးရေးဆွဲထားတာတတိုင်းမျိုးလုံးကအုံအုံကြွက်ကြွက်ထောက်ခံထားတာဆိုတော့မဟုတ်မမှန်လုတ်ကြံဝါဒဖြန့်ကျက်တွေကိုလည်းတရားဝင်အဖြစ်ဏီကုန်းချုပ်သွားစေခဲ့ပါတယ်။ဒါပေမဲ့လည်းတက်မတော်သားကိုယ်စားလှယ်တွေကတော့အခုလောက်ရက်တွေကိုဖွဲ့စည်းပုံနဲ့မကိုက်ညီဘူးလို့အကြောင်းပြပြီးဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့သဘောထားထုတ်ဖော်ပြောဆိုတာတွေကိုရှောင်လွှဲသွားခဲ့ကြပါတယ်။တကယ်တော့အရေးစစ်အာဏာရှင်တွေစိတ်တိုင်းကျရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာမေးခွန်းတစ်ခုမဟုတ်တော့ပါဘူး။အထူးသဖြင့်ဒီ2008ဖွဲ့စည်းပုံနဲ့သာဆိုရင်ဗမာလူများစုနဲ့တိုင်းရင်းသားတွေအကြားပြည်လည်မှုရမှာမဟုတ်ပဲပြည်ရင်းစစ်မီးကိုလည်းနှိမ့်သက်နိုင်မှာမဟုတ်ပါဘူးအဲ့ဒီလိုအခြေအနေအောက်မှာရွေးကောက်ခံအစိုးရအနေနဲ့နိုင်ငံစည်းဝါးဖွံ့ဖြိုးတိုးတက်အောင်အကောင့်ထည့်ဖော်ဖို့အတော့ကိုခက်ခဲနေပါလိမ့်မယ်နောက်ထပ်ပြဿနာကြီးတစ်ခုက2008ဖွဲ့စည်းပုံကြောင့်တပ်မတော်ခေါင်းဆောင်တွေကိုနိုင်ငံရေးမှာပါဝင်ပတ်သက်နေစေပြီးတိုင်းပြည်နဲ့ပြည်သူကိုအကာအကွယ်ပေးမဲ့ professional တပ်မတော်သားစိတ်ဓာတ်ပြတ်ပြားစေပါတယ်တဆတ်တဲ့တက်မတော်ကိုခိမိတက်မတော်ဖြစ်အောင်တိဆောက်ရေးအိန်းကြီးချင်းတွေကလေးစားခန့်ညားရတဲ့တက်မတော်တိဆောက်ရေးအပိုင်းတွေမှာလည်းအာရုံစေပါတယ်ဒီအတွက်မေကွန်ကတော့2008ဖွဲ့စည်းပုံကိုဘယ်လိုပြင်ကြမလဲဆိုတာပါပဲ NLD ဟာရွေးကောက်ပွဲမဲဆွယ်ကာလတုန်းကအာဏာရလာရင်ဖွဲ့စည်းပုံပြင်မယ်လို့ရဲရဲကြီးကတိပေးပြီးတက်လာတာပါ2008ဖွဲ့စည်းပုံအခန်းစနစ်ပါပြင်ဆင်ရေးအပိုင်းကိုကြည့်လိုက်ရင် NLD နဲ့တက်မတော်နှစ်ဖက်သဘောတူညီမှုရရင်ဘယ်အချက်ကိုမဆိုပြင်နိုင်ပါတယ်ဖွဲ့စည်းပုံပြင်ရေးလွှတ်တော်ပြင်ပမှာနှစ်ဖက်ဆွေးနွေးသဘောတူညီမှုတွေရတာတွေဥပဒေချမ်းရေးပြီးလွှတ်တော်ထဲတင်ရင်အတော့ကိုလွယ်ကူတဲ့အောင်မြင်မှုရမယ်ဖွဲ့စည်းပုံပြင်ရေးနီလန်ဖြစ်မှာပါဒါပေမဲ့လည်းအဲ့လိုဖြစ်ဖို့တက်မတော်ခေါင်းဆောင်တွေဘက်ကညှိနှိုင်းမှုကိုလက်ခံဖို့ဖွဲ့စည်းပုံတွေကပြင်သစ်တာတွေကိုပြင်ဖို့သဘောထားဆန္ဒရှိဖို့တော့လိုပါလိမ့်မယ
်အခုတော့ NLD ကဖွဲ့စည်းပုံပြင်မဲ့ဥပဒေချမ်းတစ်ခုရဖို့ကြိုးစားနေပါပြီဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဥပဒေချမ်းပါဘယ်အချက်ကိုမဆိုတက်မတော်ဘက်ကသဘောမတူရင်ဘာမှဖြစ်လာမှာမဟုတ်ပါဘူး။သူရဦးရှင်မန်လက်ထက်ပြည်ခိုင်မျိုးပါတီကဦးဆောင်ပြီးလုပ်တဲ့ဖွဲ့စည်းပုံပြင်ရေးတောင်ဘာရလမထွက်မလာတာနမူနာပါပဲ။အခုလက်ရှိ NLD ပါတီရဲ့သဘောထားကိုလေ့လာကြည့်ရင်တကယ်ကိုလက်တွေ့ကျကျဖွဲ့စည်းပုံပြင်နိုင်ရေးထက်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ကဘယ်လိုသဘောထားရှိတယ်ပြည်ခိုင်မျိုးပါတီဘယ်လိုသဘောထားရှိတယ်အခြားတိုင်းသားပါတီတွေဘယ်လိုသဘောထားရှိတယ်တပ်မတော်ဘက်ကတော့ဘယ်လိုသဘောထားရှိတယ်ဆိုတာမှတ်တမ်းမှတ်ရနဲ့တကွတိုင်းသားပြည်သူတွေနဲ့နိုင်ငံတကာကိုပြသချင်တာအဓိကဖြစ်ပုံရကြောင်းပ
ါတရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အပြီးမှာတော့မဲဤတနာကျော်စီစဉ်တင်ဆက်နေကြမြမပြည်မပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့တေးချစ်သောရရှင်တွေအတွက်မြစ်တာဒေလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးသွားမှာဖြစ်ပါတယ်။အခုအရင်ဦးဆုံးကျွန်တော်တို့စီကို Facebook စာမျက်နှာမှာလာပြီးတော့ Messenger ကနေပြီးတော့စာတို့လေးတွေရေးပို့ကြတဲ့သောရရှင်တွေရဲ့စာတို့လေးတွေမှတ်ချက်လေးတွေကိုပြောပြပေးခြင်းပါတယ်။တိုးတိုးကာယန်လေးဆိုတဲ့ Facebook အကောင့်ပိုင်ရှင်က VOE ကိုနေ့ညမပြတ်နေ့စဉ်နှာထောင်ဖြစ်ပါတယ်။ VOE ရဲ့အစီအစဉ်တွေကိုလည်းကြိုက်ပါတယ်။သတင်းမှန်တွေကိုအမြဲတမ်းတင်ဆက်ပေးခဲ့လို့ VOE ကိုကျေးဇူးတင်ပါတယ်တဲ့။ဟုတ်ကဲ့ကျွန်မတို့ကလည်းအခုလိုမျိုးအစီအစဉ်တွေကိုအမြဲတမ်းနားဆင်နေဆိုတဲ့အတွက်အထူးကျေးဇူးပါနော်။ဦးရောင်ဆိုတဲ့သတင်းရှင်ကတော့စိတ်ဝင်စားစရာကောင်းတဲ့သတင်းတွေတင်ဆက်နေလို့ကျေးဇူးပါ VOE တဲ့။ဒါနဲ့ကျမတို့ကိုတိုက်ရိုက်လေလံအစီအစဉ်မှာအမြဲတမ်းပါတဲ့ဥစိန်မောင်မိထီလာကတော့ထူးထူးခြားခြားပဲသူ့ရဲ့လက်ရေးစာလေးကိုတပ်ပုံရိုက်ပြီးတော့အမြဲတမ်းပေးပို့နေရတာကနေပြီးတော့အခုတော့သူကဒီတိုက်ပြိုက်ပြီးတော့ဟိုစလုံးတွေကိုဒီပုံနဲ့စလုံးနဲ့ Facebook Messenger မှာစာရိုက်ပြီးတော့ပေးပို့လာပါတယ်ကျမတို့ဒါကိုလည်းသတိထားမိလို့တော့မှကိုအောင်လွင်ဦးနဲ့ပြောနေဖြစ်ပါတယ်ဥစိန်မောင်က VO ရဲ့မိတ်ဟောင်းလေးဖြစ်ပါတယ်သူက
ဒီနေ့ထုတ်လွှင့်သွားတဲ့ဇုံဝင်းထွတ်ရဲ့လူတွေတချင်းကိုအလွန်သဘောကျမိပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်ပျက်နေတဲ့လူတွေရဲ့အနေအထားနဲ့အလွန်ကိုက်ညီလို့ပါပဲ။ဒါကြောင့်ဒီသချင်းကိုမကြမကြလွှင့်ပေးစေလိုပါတယ်။ မေတ္တာရက်ခံပါတယ်ဗျာကျေးဇူးတင်ပါတယ် VOA ခင်ဗျာ
ဟုတ်ကဲ့ပြီးခဲ့တဲ့လတုန်းကဒီ VOA ကဒီမြန်မာပြည်ကပေးစာအစီအစဉ်မှာလွှင့်ထုတ်ပေးသွားတဲ့ဇော်ဝင်းထွေရဲ့လူဆိုတဲ့တချင်အဲ့တချင်ကရေးဆက်သူကတော့စောင်းဦးလိုင်းဖြစ်ပါတယ်ကိုစောင်းဦးလိုင်းရေးဆက်ပြီးတော့ဥညိထွတ်တီဆိုတဲ့ဒီတချင်ကိုလွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်လို့ဆိုလာတာပါအစီအစဉ်နေနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နော်ဒါနဲ့ကျမတို့ပြီးခဲ့တဲ့ဒီဇွန်လတုန်းကမြန်မာနိုင်ငံအတွင်းမှာပြသတဲ့မြစီမရုပ်သံ line ကနေပြီးတော့ကျမတို့ VOA အစီအစဉ်တနေ့ကို15မိနစ်စာမနက်ခင်းအစီအစဉ်ဖြစ်နေထုတ်လွှင့်ပေးတာကိုမိတ်ဆက်တဲ့အခမ်းအနားကျင်းပရင်းနဲ့ကျမတို့တရက် Jensen Square မှာလည်းသောရရှင်နေနဲ့တွေ့ဆုံပြီးတော့ VOA ကိုတယ်လီဖုန်းကနေပြီးတော့နားဆင်လို့ရတဲ့ application သောရရှင်နေကိုကူညီပြီးတော့ထည့်ပေးရင်းနဲ့လက်ဆောင်လေးပေးရပွဲကျင်းပခဲ့ပါတယ်သောရရှင်နေလည်းရုပ်မြင်သံကြားအစီအစဉ်မှာကြည့်လိုက်ရမယ်ထင်ပါတယ်အဲ့မှာ view ကိုအများနဲ့နားဆင်ပြီးတော့စာရေးတဲ့သောရရှင်နေနဲ့လည်းတွေ့ကြရတာပါအဲ့မှာတွေ့ကြရတဲ့သောရရှင်ကိုမျိုးမင်းထွန်းက
Jackson Square မှာဦးတန်းလွင်ထိုးမအေးတန်နာကျော်မကြေးမုံတို့နဲ့တွေ့ကြရတဲ့အတွက်ဝမ်းသာပါတယ်ဓာတ်ပုံရိုက်ခွင့်ရတဲ့အတွက်လည်းဝမ်းသာပါတယ်အမတ်တရားနာမည်ရေးထိုးပေးလို့ကျေးဇူးပါမအေးတန်နာကျော်အုတ်ထုတ်တောင်မပေးလို့နောက်ပေးနိုင်အောင်ကြိုးစားပါလို့ပြောပြရစီမကြေးမုံကိုလည်းပြောပြပါကျွန်တော်ရဲ့အကြံပေးချက်တွေကိုမမေ့ပါစေနဲ့လို့ပြောပြရစီ view ဝိုင်းတော်သားအားလုံးကျမစွာနဲ့တည်င်းများကိုရဲရဲဝုံဝုံတက်တိရှိရှိဖတ်ကြားနိုင်ပါစေ
။ဟုတ်ကဲ့ပါကိုမျိုးမင်းထွန်းရေဟိုအုတ်ထုတ်ကျမမပေးလိုက်ဘူးဆိုတော့ကအဲ့ဒီကကျမတို့ဒီ application သောရရှင်တွေကို application ဝိုင်းပြီးတော့ထည့်ပေးနေတဲ့ view ဖွဲ့သားတွေပဲစောင့်ထားတဲ့အုတ်ထုတ်ဖြစ်နေလို့ပါနော်။ကျမတို့ဒီသောရရှင်တွေကိုလက်ဆောင်ပေးတဲ့ဟာတော့ကိုမျိုးမင်းထွန်းလည်းရလိုက်မယ်ထင်ပါတယ်။မိုးရင်းဆိုတော့လေထီးရှည်နဲ့နောက်ပြီးတော့ရေငဲ့ရင်လည်းရေတောက်ဖို့ view ရဲ့အမှတ်တရအရေးဘူးလေးလည်းလက်ဆောင်ပေးတာပါနောက်တစ်ခါကြော်ညာတွေအတွက်ဆိုရင်တော့အုတ်ထုတ်တို့အင်ညီတို့လက်ဆောင်ပေးပြအောင်စူးစမ်းပါမယ်အဲကြရင်လည်းလာခဲ့ပါအောင်လို့မှာချင်ပါတယ်ကျေးဇူးတင်ပါတယ်တွေ့ရတဲ့အတွက်လည်းဝမ်းသာပါတယ်ရှင
်ဒါနဲ့ကျွန်တော်ကရွှေဘိုခရိုင်ခင်ဦးမျိုးနယ်ကပါဆိုတဲ့သောရရှင်ကတော့ဦးကျော်တင်ဖြစ်ပါတယ်။သူက VOE ကိုနားဆင်လာခဲ့တာနှစ်ပေါင်းများစွာကြာပါပြီတဲ့။အခုတော့သူလည်းပဲနောက်ဆုံးပေါ်ဒီအင်တာနက်ကနေပြီးတော့ VOE အစီအစဉ်တွေကိုနားဆင်နိုင်ပါတယ်ဆိုတော့စာရေးလာပါတယ်
။ VOE ကိုလွန်ခဲ့တဲ့နှစ်30လောက်ကစလို့အခုချိန်ထိ Radio ကိုညအေးရဝဉင်ကစမနေ့အေးရနိုတိုင်းအင်တာနက်ကဒေါင်းလုဒ်ယူပြီးနေ့တိုင်းကိုယ်နိုင်ငံပြည်သူအများဘလို့ပြတ်တန်းနေတယ်လဲဆိုတဲ့သတင်းမှန်တွေသိရအောင် VOE ကိုနားဆင်ကြည့်ရလို့အထူးပဲဝမ်းသာပါတယ်။နောက်လဲရရှိသတင်းထုတ်လွှင့်နိုင်ပါစေလို့ဆုတောင်းပေးပါတယ်
။ဟုတ်ကဲ့ဦးကျော်တင်ခေအဆက်ဆက်ပြောင်းပြီးတော့ဤပညာအသစ်တွေသုံးလို့အခုချိန်ထိ view ကိုအားပေးနေစေဆိုတာသိရတဲ့အတွက်ကျေးဇူးတင်ပါတယ်နော် view ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့အစာတွေကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်ကျွန်တော်ဤခွမ်းမှာဆိုပြီးတော့ရေးလာတဲ့သောရရှင်သူ့ရဲ့နာမည်ကိုဗမာလိုရေးပေးတဲ့အတွက်ကျွန်မကကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့သူ့ရဲ့ Facebook အကောင့်မှာဒီဤခွမ်းကိုသူစလုံးတော့အင်္ဂလိပ်လိုပေါင်းထားတာပါဒါပေမဲ့ကျွန်မအတန်ထွက်ကြည့်တာတကယ်တော့တခြားစီပါအစာရဲ့အောက်ဆုံးမှာကျွန်တော်မှသူကကျွန်တော်ရဲ့နာမည်ဤခွမ်းမှာဆိုတော့အော်သူ့ရဲ့နာမည်အမှန်ကအဲ့လိုအတန်ထွက်ရတာပဲဆိုတာသိမိလို့ပါဒါကြောင့်လို့တခါတလေသောရရှင်နေအင်္ဂလိပ်လိုနာမည်တွေရေးလာတဲ့အခါမှာကျွန်မအတန်ထွက်မှားပြီးတော့ထွက်မိရင်စိတ်မဆိုးပါနဲ့လို့ပြောချင်ပါတယ်တိုင်းသားဒေတာတွေကနာမည်တွေကတော့အဲ့ဒီဒေတာကန်တိုင်းရင်းသားတွေကပို့ပြီးထွက်တက်မယ်လို့ထင်ပါတယ်နော်ဒီသောရရှင်ကိုဤခွန်းက
မင်္ဂလာပါ VOA ရေဒါပထမဦးဆုံး VOA ကိုစာရေးသားပေးပို့တာပါ VOA တင်ဆက်တဲ့အစီအစဉ်အားလုံးကိုကြိုက်နေတတ်ပါတယ် VOA ကိုအမြဲတမ်းနားထောင်ပါတယ်ကျွန်တော်တို့ရောမှာဖုန်းလိုင်းမရလို့ VOA တင်ဆက်တဲ့သတင်းကိုရေဒီယိုနဲ့သာနားထောင်ရတာပါ Facebook နဲ့ကြည့်လို့မရပါဘူးဒါကြောင့် VOA ကိုအကြံပြုချင်ပါတယ်အားကစားသတင်းတွေနည်းနေတယ်လို့ပဲလို့ခံစားရပါတယ်အားသာတဲ့လည်းမကြခဏထုတ်လွှင့်ပေးပါနော်ကျေးဇူးတင်ပါတယ်ချမ်းမှချမ်းသာနိုင်ကြပါစေ
ဟုတ်ကဲ့ပါကိုကြီးခွင့်ရေကျမတို့ VOE ကတော့ဒီအားကစားသတင်းတွေကိုနေ့စဉ်ထူးရင်ထူးသလိုတင်ဆက်ပေးနေပါတယ်ဒါအပြင်အပတ်စဉ်အစီအစဉ်ဖြစ်နေဆိုရင်တော့ရေဒီယိုမှာရောရုပ်မြင်သံကြားမှာပါအပတ်စဉ်အားကစားအစီအစဉ်ထုတ်လွှင့်ပေးပါတယ်များသောအားဖြင့်အများသောအားဖြင့်ဆိုတာအများတန်းလို့လို့ပါကိုရန်နိုင်တင်ဆက်ပေးတာဖြစ်ပါတယ်တခုတော့ရှိတာပေါ့လေဒီကျမတို့ VOE ကသတင်းဗဟုသုတနိုင်ငံရေးဖြောပြေးရေးဒီလိုမျိုးကဏ္ဍအစုံကိုတင်ပြပေးနေတာဖြစ်လို့အားကစားသတင်းတခုတည်းကိုတော့တခြားအားကစားအစီအစဉ်တွေတင်ဆက်သလိုတခြားအားကစားဂျာနယ်တွေတင်ဆက်သလိုကြည်ကြဲပြည့်မြတ်ဒီအများကြီးတင်ဆက်မပေးနိုင်တာတော့ရှိပါရဲ့နော်ဒါမှလည်းကျမတို့ဒီအားကစားထိတ်တန့်အားကစားသတင်းတွေကိုတော့ပါဝင်အောင်လို့ထည့်သွင်းပြီးတော့တင်ဆက်ပေးနေပါတယ်စိတ်ချပါမြန်မာနိုင်ငံက
နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။သောရရှင်မျက်မိုးဆိုတဲ့သောရရှင်ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပြက်အာရုံနေတဲ့ပုံရှိတယ်ဆိုတော့သူ့ရဲ့စာမှာတွေ့ရပါတယ
်။အမေနိုင်ချမ်းသာပြီဆိုပြီးယုံစားလိုက်တာအာနာရှင်စနစ်နဲ့ကွာတာဆိုလို့သမရာလို့နာမည်ပေးထားတဲ့ရုပ်သေးရုပ်ပုံကိုပဲအပြောင်းအလဲဖြစ်ပါတယ်။အရင်နှစ်တွေကထက်ကုံစင်းနှုံးတွေကလည်းအစမတန်တက်ပါတယ်။မီတာကတွေကလည်းတိုးကောက်ပါတယ်။ပြည်သူတွေဒုက္ခမရောက်ပဲနေမလား။သူတို့ကပြောပါသေးတယ်။အခွန်အောက်ချင်းအဖြစ်တိုင်းပြည်ဗန္ဒာကိုတီဆောက်တာပါတဲ့။ဟုတ်ပါတယ်။အခွန်ပဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်လဲတီဆောက်ပါ။စီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုတ်သွားလုံနေရအောင်ပါပါ။
ဟုတ်ကဲ့ကိုမြတ်မူကတိုင်းပြည်လဲအခွန်တွေပဲကျန်တော့တယ်လို့ရေးလာတာပါနောက်ထပ်သောရရှင်တယောက်ကတော့မြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့အုပ်ချုပ်ရေးအဖွဲ့တည်စေချင်ပါတယ်ဆိုပြီးတော့သူမေးချင်တဲ့မေးခွန်းတွေကိုဒီ VOE ကတဆင့်အလုံးကြားသိအောင်လို့မေးလာတာပါ Heaven Hero ဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးလာတာပါအ
ခုလက်ရှိမြန်မာနိုင်ငံမှာဖြစ်ဖြစ်နေတာကအင်တာနက်လိုင်းပြတ်တောက်တာနောက်မီးပြတ်တာရှိပါတယ်အခုလက်ရှိရခိုင်ဒေသမှာအွန်လိုင်းပြတ်တောက်ထားတာအစိုးရကဘာသဘောနဲ့ရည်ရွယ်ပြီးလုပ်တာလဲခင်ဗျာအေးကိုရည်ရွယ်အခုလက်ရှိမှာပြည်သူတွေကိုနှိပ်ကွပ်နေတာလားအစိုးရလုံနေပြီဒါလေးတော့မသိဘူးလားဗျာအခုလက်ရှိမှာပြည်သူတွေထိခိုက်နေတော့အစိုးရကပြောမာတယ်လားဗျာမြန်မာတနေငံလုံးတိုင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်အပြစ်မဲ့ပြည်သူတွေပဲခံနေရတာပါဒေသခံပြည်သူတွေဘယ်မှာသွားနေကြရမှာလဲနောက်ပြီးပြည်သူတွေအလုလက်မဲ့ဖြစ်နေတာကိုရောအစိုးရကဘာလို့ပေးခဲ့လို့လဲမြန်မာပြည်အစိုးရကပြည်သူတွေကိုလှုပ်ပေးခဲ့တာတခုပဲရှိပါတယ်ဒါဘာလဲဆိုတော့ဒုက္ခတွေပါပဲကျန်တာတော့ဘာမှမရှိပါဘူးဒီလိုတွေဖြစ်နေလို့အစိုးရကျဉ်းနှံ့နေနိုင်သလားဆိုတော့မေးချင်ပါတယ်
မြန်မာနိုင်ငံဟာဘရော့များပြဿနာတွေနဲ့ကင်းလို့မှလဲဆိုပြီးတော့ Heaven Hero ဆိုတဲ့သရရှင်မေခွန်းထုတ်လာပါတယ်။သရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်။မြန်မာတိချစ်သရရှင်တွေအတွက်မြစ်တာဒေလန်ဆောင်တချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးသွားအောင်မှာဖြစ်ပါတယ်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဗီယိုရီတော်ရရှင်တွေအတွင်းဒီပေါ်ပေါ်ပေါ်ပါမြစ်တာဒေးလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးချင်ပါတယ်ရှင်တလောက Facebook မှာတော်တော်လေးကိုရေပန်းစားသွားတယ် Gravity အပြင်ဘက် Contract ဆိုတဲ့စာသားလေးနဲ့သချင်းလေးဖြစ်ပါတယ်သချင်းရဲ့ကောင်းစဉ်ကတော့နှေးသွားတယ်ဖြစ်ပါတယ် Facebook စာမျက်နှာတွေပုံကလူတိုင်း Gravity အပြင်ဘက် Contract ဆိုပြီးရေးနေကြလို့ဒီသချင်းလေးအကြောင်းကျွန်မတိလိုက်တာပါသူရဲ့ Interview လေးတစ်ခုကိုလည်း Facebook မှာကြည့်လိုက်ရပါတယ်ဒီသချင်းကိုဆိုတဲ့ထက်ရန်က gravity ကမ္ဘာဆွဲအားအပြင်ဘက် contract ဆိုတဲ့စာသားလေးတွေနဲ့တချင်းလေးကတချို့တွေပြောသလိုမျိုး American နာမည်ကြီးတချင်းတစ်ပုဒ်ကိုကူချ copy လုပ်ထားတာမဟုတ်ပါဘူးအချုံအောင်မရှိသူ့ရဲ့အတွေ့အကြုံလွတ်လပ်ချင်တာကိုရည်ညွှန်းပါတယ်လို့ Facebook ပေါ်က interview မှာပြောသွားတာကြားလိုက်ရပါတယ်နော်ဘာပဲဖြစ်ဖြစ်နားထဲမှာဆွဲပြီးတော့စာသားလှလှလေးတွေနဲ့နားထောင်လို့ကောင်းတဲ့တချင်းမျိုးလေးတစ်ပုဒ်ဖြစ်ပါတယ်ဒီတချင်းလေးလွှင့်မယ်ဆိုတော့မက်ဆုမုံကလည်းဒီလှမ်းပြီးပြောတယ်ကောင်းတယ်တဲ့ဘာလို့လဲဆိုတော့ဒီပြီးခဲ့တဲ့တောက်ကြံတွေကပဲကျမတို့ဒီ American ပြည်အောင်စုမှာလာဘော်ကိုပထမအဦးဆုံးဒီဟိုလူသားရောက်နိုင်တဲ့250ပြည့်ထိမ့်မဲ့အခမ်းအနားကိုကြီးကြီးကျယ်ကျယ်ပြုလုပ်ခဲ့တာပါပြီးတော့လာမယ့်5နှစ်2024ခုနှစ်မှာလည်းလာကဘာဘော်ကိုထပ်ပြီးတော့လူသားတွားအောင်မယ်ဆိုတဲ့တဲ့ရင်လည်းထွက်ပါတယ်ဒီတော့ဒီတချင်းလေးကိုအချိန်ခါနဲ့လိုက်ပြီးတော့လွှင့်ပြတာပါလို့မက်ဆုမုံကအားပေးပါတယ်ဒါကြောင့်မလို့ VOE သောရရှင်နေတဲ့ဒီသချင်းလေးကိုအတူတူနားထောင်ပြီးတော့ခန်းစားကြည့်ကြပါရစေ။ထက်ရန်တည်ဆူထားတဲ့နှေးသွားတယ်ဆိုတဲ့သချင်းလေးကိုနားထောင်ကြည့်ပါအောင်နော်။
ဖြစ်ဒီတင်မခုံထွန်းဝင်ရချပြောင်းလိုက်တိုင်းကနေတော့တယ်ထိလာတဲ့ပတ်တန်ကြီးတော့ပြေးတော့တယ်အလောင်းတမင်းကနန်းဆန်လုံးလာတယ်မြင်သူကမင်းတမင်းတမင်းကြီးသမင်းမင်းလာလို့နေကြတယ်ချစ်ဘူးညချစ်ဝတ်တူလို့ဆွေးရတယ်ဒီကြောင်နဲ့တစေးဝင်နေပေတဲ့ချစ်ကအိုင်းဆေးပေါင်းပါတယ်ညာဆေးပေါင်းပါတယ်ညာဆေးပေါင်းပါတယ်ညာဘူးညချိုရတဲ့ချင်းနဲ့ကလည်းအဲကကောင်းတဲ့လို့ပြောမလားအဲရအောင်ကူမထရူကြအဲချစ်ချင်တဲ့မင်းကတော့ချစ်ထားတယ်နင်းလိုက်တဲ့ဖယ်ရှာတယ်ဘယ်ကင်းဘက်ခုံးကြပြောင်းလိုက်တိုင်းကနေတော့တယ်ပိလာတဲ့တက်တန်ကြီးတော့ပြေးတော့တယ်အလောင်းထမင်းကနန်းဆန်လုံးလာတယ်မြင်သူကမင်းတမင်းတမင်းကြီးသမင်းမင်းလာလို့နေကြတယ်ချစ်ဦးညချစ်ဝတ်ထုလို့ဆွေးရတယ်ဒီကြောင်နဲ့လည်းပစီဝင်နေပေတဲ့ချစ်ကအိုင်းဆေးပေါင်းပါတဲ့ညာဆေးပေါင်းပါ
ထင်ရည်ဆိုတဲ့နှေးသွားတယ်ဆိုတဲ့တခြင်းနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့ VOA Internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တာပါ။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားတော့ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။
မေတ္တနာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရအပြီးအခုတော့လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်ရရှိမြတ်ပစိပုတ်အခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကတင်သွင်းထားတဲ့အကြံပြုချက်အစဉ်ကစားကိုအခုဇူလိုင်22ရက်နေ့တနင်္လာနေ့ကလွှတ်တော်တွင်မှပြန်လည်ဆွေးနွေးနေကြပြီဖြစ်ပါတယ်။ NLD ပါတီရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ကနေပြီးတော့ဘလောက်ထိစွမ်းဆောင်နိုင်မလဲ။ဘလောက်ထိလူတွေမျှော်လင့်ထားကြပါလဲ။သရရှင်တွေရဲ့အမြင်သဘောထားကိုသိလိုပါတယ်။ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးလွှတ်တော်ကြိုးပမ်းမှုနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒိုင်းလေးလိုက်အစည်းအဝေးမှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒိုင်းလေးလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂွန်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးပြီးမြန်မာတော်ရှင်ကိုကျူးလွန်ပါတယ
်။အင်္ဂါညဒိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့မတ်ခင်ဖြူထွေးနဲ့ကိုငင်းညံတို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ကြရပါမယ်ရှင်။
ယူစီလန်နိုင်ငံကဆူရှိဆိုင်တစ်ခုမှာလာရောက်ဖုံးခုန်နေတဲ့ပင်ကွင်းစုံတွေတွေကိုဖမ်းဆီးထိရှာခဲ့ရပါတယ်။မြို့တော်ဝဲလင်တန်မှာရှိတဲ့ယထာပူတာကဆူရှိဆိုင်ထဲမှာဝင်ပုန်းနေကြတာပါ။သူတို့တွဲကိုရဲတွေကပထမတစ်ခေါက်ဖမ်းဆီးပြီးပင်လယ်ထဲကိုပြန်လွတ်ပေးခဲ့ပေမဲ့လည်းနောက်တစ်ခေါက်ပြန်ရောက်လာခဲ့တာပါ။ဒီပင်ကွင်းစုံတွေအကြောင်းတိုင်ကြားစာအရင်တုန်းကလည်းရဘူးတဲ့အကြောင်းရဲတွေကသူတို့ Facebook စာမျက်နှာမှာထုတ်ပြန်ပါတယ်။ပင်ကွင်းအများစုဟာအိမ်တွေရဲ့အောက်မှာအတိုက်ဆောက်နေလေးရှိပြီးတော့အခုလိုလူအသွားလာများတဲ့ယထာဘူတာယုံကဆူရှိဆိုင်ကိုရောက်နေတဲ့ပင်ကွင်းနှစ်ကောင်ကထူးခြားတယ်လို့နယူးဇီလန်သဘာဝပတ်ဝန်းကျင်ထင်သေးဌာနကပြောပါရယ်။ဆူရှိဆိုင်ပတ်ရှင်တွေကဒီစပွဲအောက်တွေထဲမှာဝင်ပုန်းနေတဲ့ပင်ကွင်းနှစ်ကောင်ကိုငါးတွေနဲ့မြှားခေါ်ထုတ်ပြီးရဲတွေကဖမ်းဆီးခဲ့တာပါ။နယူးဇီလန်သဘာဝသားရဲကာကွယ်ရေးဥပဒေအရပင်ကွင်းတွေကိုကာကွယ်ပေးထားပြီးသူတို့ကိုဖမ်းဆီးနာချေအောင်လုပ်ရင်ဥပဒေအရအရေးယူလို့ရပါတယ်။ဒါကြောင့်ရဲတွေနဲ့ဖမ်းဆီးခဲ့ပြီးတော့ဝဲလင်တန်စစ်ကမ်းမှာပြန်လွတ်ပေးခဲ့ရတာပါရှင
်။ပါကစ္စတန်ကခေါင်းချင်းဆက်အမှားနှစ်ယောက်ကိုဗြိတိန်နိုင်ငံမှာအောင်မြင်စွာခွဲစိတ်ပေးနိုင်ခဲ့ပါတယ်။
ဆာဖာနဲ့မာရာဦးလာလို့နာမည်ပေးထားတဲ့အမျိုးသမီးကလေးငယ်နှစ်ဦးဟာ2018ခုနှစ်ဇန်နဝါရီလမှာမွေးဖွားခဲ့တာဖြစ်ပြီးတော့မွေးကလေးကခေါင်းချင်းဆက်နေခဲ့တာပါ။သူတို့နှစ်ဦးကခေါင်းချင်းဆက်ယုံနေမှာပဲအုံနောက်တွေနဲ့သွေးကြောတွေလည်းဆက်နေပါဗျ။အဲဒါကြောင့်အုံနောက်နှစ်ခုကိုတီးတန့်ဖြစ်အောင်ခွဲဆက်ယုံနေမှာပဲဥကောင်းကွန်တွေကိုလည်းပြန်လည်ပြုပြင်ခဲ့ရပါဗျ။ဒီလိုခေါင်းချင်းဆက်တဲ့အမွှားဟာလူသက်တမ်းမှာတယောက်လောက်သာဖြစ်တတ်ပြီးတော့အုံနောက်ချင်းမှာဆက်နေတဲ့အထိဖြစ်တာမျိုးကပို့ပြီးတော့ရှားပါတယ်။ကဘာပေါ်မှာအခုလိုခေါင်းချင်းဆက်အမွှားတစ်နှစ်ကိုအယောက်90လောက်မွေးမယ်လို့ခန့်မှန်းထားပြီး15တွဲလောက်ပဲပထမရက်30ထက်ပို့ပြီးအသက်ရှင်နိုင်တာဖြစ်ပါတယ်။နောက်ဆုံးပေါ်နီးပညာတွေဖြစ်တဲ့ Virtual Reality အစင်မြင့်ဓာတ်မှန်ရိုင်းနှီးတွေသုံးပတ်မြင့်ရုပ်လုံးကြွဖန်နှီးတာတွေကိုသုံးပြီးတော့တကယ်မခွဲစိတ်ခင်အပြင်မှာလေ့ကျင့်ပြီးမှခွဲစိတ်မှုကိုလုပ်ခဲ့တာပါ။ခွဲစိတ်မှုကိုပြီးခဲ့တဲ့အော်တိုဘာလနဲ့နိုဝင်ဘာလတွေတုန်းကစတင်ခဲ့ပြီးဖေဖော်ဝါရီလမှာလည်းဆက်လက်လှုပ်ဆောင်ခဲ့ရပါတယ်။အခု၄လအကြာမှာတော့ဆေးရုံကဆင်းနိုင်ပြီဖြစ်ပေမဲ့လည်းအနာဂတ်မှာသူတို့ကိုဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့ဆရာဝန်တွေကပြောပါတယ်ခင်ဗျာ
။ဒီကနေ့သတင်းပတ်တင်းလေးလေးကစပိန်နိုင်ငံမြို့တော်မက်ထရစ်ကဗလကက်စ်မြို့နယ်မှာရေပတ်ကစားပွဲတစ်ခုကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံတကြံလိုတယောက်နဲ့တယောက်ရေပတ်ကစားကြတာဖြစ်ပြီးတော့တချင်းတွေနဲ့မြူးတူးကခုန်နေကြတာမျိုးတွေလည်းလှုပ်ကြပါဗျ။သူတို့စီကရေပတ်ကစားကြတဲ့ဒီထုံးစံကတော့ဒီဒေသကလူတွေဟာစိတ်ကန်းတစ်ခုစောက်ပေးဖို့တောင်းဆိုရကနေစခဲ့တာလို့ဆိုပါတယ်။သူတို့မြို့နေရာကမြေထဲပင်လယ်နဲ့မိုင်ပေါင်း200ကျော်ကွာဝေးတဲ့အတွက်မဖြစ်နိုင်တာကိုတောင်းဆိုခဲ့ကြတာဖြစ်ပြီးအဲ့ဒီအစားနွေရာသီပူပြင်းတဲ့အပူရန်ကိုအန်တုဖို့အခုလိုရေပတ်ကစားကြတာပါ။စပိန်နွေရာသီဟာအပူချိန်40ဒီဂရီဆဲလ်ဆီယပ်လောက်အထိရောက်လေရှိပြီးဒီနှစ်ကတော့38ချိန်မြောက်ရေပတ်ကစားကြတာဖြစ်ပါတယ်။မိသားစုတွေ၊တငယ်ချင်းတွေစုစုံကစားကြတဲ့ပွဲကိုအားလုံးပျော်ပျော်ရွှင်ရွှင်ဆင်နွှဲလေရှိကြပါရဲ့ရှင
်။ကိုငင်းချင်းနဲ့မက်ခင်ပြူထွေးတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆန်ပြားသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါ။သောတာရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဘန်အကြံပေးခြင်းနဲ့ VOA ကိုတွေးသချင်းတောင်းနေတဲ့ဆိုရင် VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာပေးပို့ရေးသားနိုင်ပါတယ်ရှင်။အခုတော့ကြည်နေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုရဲနိုင်ကပြောပြပေးပါရှင
်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေတောင်းတဲ့ချီပြီးဒီကနေ့မှရာသီဥတုအလွန်ပူတဲ့ကြားကပဲအပူဓာန်တွေကိုခံပြီးတော့ဒီဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဒါကိုရဲတပ်ဖွဲ့ကတော့ဒီကနေ့နောင်ပိုင်းမှာဆန္ဒပြတဲ့သူတွေကိုမျက်ရည်ရုပ်ပုံးတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်ဆန္ဒပြတဲ့သူတွေဟာအနောက်ရောက်အင်ဂျီတွေကိုဝတ်ဆင်ဆန္ဒပြခဲ့ကြပြီးတော့တရားဥပဒေစိုးမိုးနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတည်ရက်ကိုလှုပ်ဆောင်ဖို့ကိုစာရမ်းတွေကန်ဆောင်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်ဒီဥပဒေကြမ်းကိုရုပ်သိမ်းပြီးချိန်ကစပြီးဆန္ဒပြပွဲတွေလည်းဖြည်းဖြည်းချင်းအသွင်ပြောင်းလာခဲ့ပြီးတော့ဒီမိုကရေစီပြင်ပြောင်းလဲရေးနဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေမှုတွေပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံမှာတော့အသေးခံဗုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ10ဦးထက်မနည်းသေဆုံးသွားပြီးတော့30ကျော်ဒဏ်ရာရသွားခဲ့တယ်လို့ပါကစ္စတန်နောက်မြောက်ပိုင်းထောင်ဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမှာတော့နာဇီအာနာရှင်အဲဒော့ဟစ်တလာကိုလှုပ်ကြံမှုကြိုးစားခဲ့တဲ့ထင်ရှားတဲ့သမိုင်းဝင်အထိမ်းအမှတ်85နှစ်မြောက်ကိုမနေ့စနေနေ့ကကျင်းပခဲ့ပါတယ်။အဲဒီဖြစ်စဉ်မှာတော့လှုပ်ကြံမှုကြိုးစားမှုကမအောင်မြင်ခဲ့ပဲလှုပ်ကြံမှုမှာပါဝင်သူတွေတပ်ဖြတ်ခံခဲ့ရပါတယ်။အခုအထိမ်းအမှတ်ပွဲကတော့အဲ့ဒီတော့ကတပ်ဖြတ်ခံရသူတွေကိုဂုဏ်ပြုတာပါ။အဲ့ဒီလှုပ်ချမှုကိုဦးဆောင်ခဲ့တဲ့ဗိုလ်မှူးကြီးကလော့စ်ဗွန်စတက်ဖန်ဘတ်တပ်ဖြတ်ခံရတဲ့အစအဦးရှိမျက်နှာစာမှာလှုပ်တဲ့ဒီဂုံပြုပွဲမှာစစ်တီ400လောက်ပါဝင်ပြီးတော့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်လည်းတက်ရောက်ခဲ့ပါတယ်ဗြိတိန်မှာယူနိုက်တက်သင်းမောကိုအီရန်ကဖမ်းဆီးလိုက်တာကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကအီရန်ကိုပြစ်မှတ်ထားပြီးတော့အရေးယူပိတ်ဆို့မှုတွေလှုပ်ဖို့အတွက်ကိုပြင်ဆင်နေပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇေနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ VOA American အတန်ညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ19.25/32တို့ကနေအတန်လွှင့်ပေးခဲ့တာပါရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.